Welcome to the Voice of America in Burmese.
အပေါင်းနဲ့ပြည်စုံနဲ့မနက်ခင်းဖြစ်ပါသေးဗျာ။ Washington Bureau of View American အတန်းကနေ2018ခုနှစ်နိုဝင်ဘာ22ရက်ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 49လို့ပြင် View ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာ။ဒီမနက်တော့အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ။
မင်္ဂလာမနက်ခင်ဗျာခင်ဗျာကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီနေ့မှထူးခြားတဲ့သတင်းတွေကတော့ဇင်ဘာဝေသမ္မတရောဘတ်မူဂါဘေယာရုကနှုတ်ထက်သွားပါပြီသမ္မတထရန့်နဲ့ရုရှားသမ္မတပူတင်တို့တယ်လီဖုန်းနဲ့ဆက်သွယ်ပြောကြားခဲ့ကြပါတယ်ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရဟန်ညာဒုက္ခသည်တွေပြန်လည်ခံရေးဘင်္ဂလားဒေ့ရှ်နဲ့သဘောတူညီချက်ရနိုင်လိမ့်မယ်လို့မျော်လင့်ကြောင်းထောင်းဆန်းစုကြည်ကပြောပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုဥဆံမိုးဝင်းနဲ့အတူတင်ပြပေးသွားမှာခင်ဗျာ
ဟုတ်ကဲ့ပါသတင်းတွေနောက်ပိုင်းနားဆင်ရမယ့်အထဲမှာတော့ရဟန်ညာမွတ်စလင်တွေပြန်လည်ခံရေးကိစ္စနဲ့ပတ်သက်ပြီး
We are going to be having bilateral discussions with the foreign minister tomorrow and the day after. And we hope that this will result in
အင်္ဂနော်တိုင်းမင်္ဂပုတ်ကိုဒေါန်ဆန်းစုကြည်ပြောသွားတာဖြစ်ပါတယ်။ဒီအကြောင်းအပြည့်စုံကိုမကြခင်မှာနားဆင်ရမှာဖြစ်ပါတယ်။ဒါပြင်တက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့တရုတ်နိုင်ငံခီးစဉ်အကြောင်းကိုတင်ဆက်ပေးသွားဖို့ရှိသလိုကမ္ဘာပေါ်ကတရံအကြဆုံးခေါင်းဆောင်တူဖြစ်တဲ့ဇင်ဘာဝေသမ္မတရောဘတ်မူဂါဘီယာရုကနေနှုတ်ထွက်လိုက်တဲ့အကြောင်းတွေကိုလည်းနောက်ဆက်ရဖို့ရှိပါတယ်ဒီအကြောင်းနေမတိုင်ခင်မှာတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းနိုင်တဲ့ဦးစံမွေတို့ချိန်ညားပေးမှာဖြစ်ပါတယ်ခင်ဗျာ
ဇင်ဘာဝေးနိုင်ငံကို38နှစ်ကြာအုပ်ချုပ်ခဲ့တဲ့သမ္မတရောဘတ်မူဂါဘေယာရုကနှုတ်ထွက်သွားပြီးတဲ့နောက်မြို့တော်ဟာရီရီမှာပြည်သူတွေအောင်ပွဲခံခဲ့ကြပါတယ်မကြသေးခင်ကယာရုကဖယ်ရှားခြင်းခံလိုက်ရတဲ့ဒုသမ္မတအမာဆန်မနာဂါဝါဟာသမရတိအဖြစ်ဗုဒ္ဓဟူးဒါမှမဟုတ်ရင်ဂျာတာပရိနစ်မှာကြံတစ်စာချိန်ဆိုမယ်လို့လက်ရှိအာဏာရဇန်နု PF ပါတီတာဝန်ရှိသူတွေကပြောပါတယ်။နိုဝင်ဘာလ6ရက်နေ့မှာယာရုကဖယ်ရှားခံရတဲ့ဒုသမရမနဂါဝါဟာတိုင်းပြည်နဲ့မဝေးတဲ့နေရာမှာရှိနေကြောင်းအာဏာရပါတီရဲ့အရာရှိတူဖြစ်သူလက်ဖ်မိုမတူကေကပြောပါတယ်။သမရမူဂါဘေယာရုကနှုတ်ထွက်တဲ့စာကိုလွတ်တော်ဥက္ကဋ္ဌကဖတ်ကြားလိုက်တဲ့အချိန်မှာတော့ပြည်သူတွေဟာလက်မတွေပေါ်ထွက်ပြီးကာဟွန်းနေတီးကခုန်ကြတာပြောရှင်တဲ့အနေနဲ့လက်တွေဝေရမ်းကြတာတွေပြုလုပ်ခဲ့ကြပါတယ်။ဒါဟာအမတန်ထူးခြားတဲ့သတင်းဖြစ်ကြောင်းဇင်ဘာဝေနိုင်ငံသားတွေအားလုံးဟာပျော်ရွှင်နေကြကြောင်းဒီအတွက်ဘုရားသခင်ကိုကျေးဇူးတင်ကြောင်းပြည်သူတို့က VOA ဇင်ဘာဝေဌာနကိုပြောကြားခဲ့ပါတယ်။သမ္မတမူဂါဘေကိုယ်တိုင်ရေးထားတဲ့ရေးသားပေးပို့ခဲ့တဲ့နှုတ်ထွက်စာကိုလွတ်တော်ဥက္ကဋ္ဌကလွတ်တော်ညီလာခံမှာဖတ်ကြားပြခဲ့တာဖြစ်ပါတယ်။ဇင်ဘာဝေရဲ့ပုံမှဇင်ဘာဝေရဲ့ဖွဲ့စည်းပုံအပိုက်96ရာသူ့အနေနဲ့ယာရုကနှုတ်ထွက်ခြင်းဖြစ်ကြောင်းသမ္မတမူဂါဘေရဲ့စာထဲမှာဖော်ပြထားပါတယ်။
မြောက်ကိုရီးယားနိုင်ငံကိုအကြမ်းဖက်မှုထောက်ခံတဲ့နိုင်ငံများစီးရင်တဲ့အမေရိကန်ပြည်ထောင်စုကပြန်လည်ထည့်သွင်းမဲ့လို့ရကိုတောင်ကိုရီးယားနဲ့ဂျပန်တို့ကကြိုဆိုလိုက်ကြပါတယ်။ဒီရေးယူဆောင်ရွက်မှုအရအာနာရှင်မြောက်ကိုရီးယားအစိုးရပေါ်နောက်ထပ်စီးပွားရေးနဲ့တန်တမာရေးဖိအားပေးမှုတွေထပ်မံချမှတ်နိုင်မှာဖြစ်ပါတယ်။ဒီဆုံးချက်ချက်ဟာမြောက်ကိုရီးယားနိုင်ငံကိုနျူကလ িয়ার ကင်းစင်တဲ့လမ်းကြောင်းပေါ်ရောက်ရှိစေရေးအတွက်နိုင်ငံတကာအသိုင်းအဝိုင်းရဲ့ပူးတွဲအားထုတ်ကြိုးပမ်းမှုတစ်စိတ်တစ်ပိုင်းဖြစ်ရှုမြင်ကြောင်းတောင်ကိုရီးယားနိုင်ငံရဲ့ဝန်ကြီးဌာနကအင်္ဂါနေ့မှာပြောလိုက်ပါတယ်။မြောက်ကိုရီးယားကအရင်နှစ်တည်းအတွင်းကတည်းကဒီလိုလှုပ်ဆောင်တင်းတဲ့အကြောင်းပြုံရန်ဆိုရဟာလူသက်ဆိုရဖြစ်တဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်ကအင်ပီရိုမှာတင်းနေလာနေကပြောကြားခဲ့ပါတယ်။ဒီဆုံးဖြတ်ချက်ကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကအင်္ဂါနေ့မှာတရားဝင်ထုတ်ပြန်ကြေညာမှာဖြစ်တယ်လို့မြောက်ကိုရီးယားဆိုရကိုအကြမ်းဖက်မှုထောက်ခံတဲ့နိုင်ငံများစီးရင်နဲ့ပြန်ပြီးတော့ထည့်သွင်းမှာဖြစ်ပါတယ်။လက်ရှိအကြမ်းဖက်မှုကိုထောက်ခံတဲ့စီးရင်ထဲမှာအီရန်၊ဆီးရီးယားနဲ့ဆူဒန်နိုင်ငံတို့သာပါဝင်ပါတယ်။မြောက်ကိုရီးယားနိုင်ငံဟာအပြည်ပြည်ဆိုင်ရာအကြမ်းဖက်မှုလို့ရတဲ့ကိုအချင်းချင်းထောက်ခံပံ့ပိုးပေးနေတဲ့နိုင်ငံဖြစ်ုံသာမကပြပမည်ပေါ်မှာပါလုံခြံတပ်ဖြတ်မှုတွေကျူးလွန်တဲ့နိုင်ငံဖြစ်သမ္မတထရန့်အစိုးရကဆုံးဖြတ်တဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနတာဝန်ရှိသူတို့ကပြောပါတယ်။
ဆီးရီးယားနိုင်ငံမှာ9နှစ်နီးပါးကြာဖြစ်ပေါ်နေတဲ့ပြည်တွင်းစစ်အဆုံးသတ်ရေးအတွက်ကုလသမဂ္ဂကဥဆောင်ပြုလုပ်နေတဲ့ငြိမ်းချမ်းစွာအဖြေရှာတဲ့နည်းကိုထောက်ပံ့ပေးဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမီပူတင်တို့ကအင်္ဂါနေ့မှာသဘောတူလိုက်ကြပါတယ်။တန်းနဲ့ချီတဲ့ဆီးရီးယားနိုင်ငံသားတွေအိုးမဲ့အိမ်မဲ့ဖြစ်ပြီးစာနာမှုဆိုင်ရာကြီးမားတဲ့အခက်အခဲတွေနဲ့ရင်ဆိုင်နေရတာဟာအရေးကြီးတဲ့အချက်ဖြစ်တယ်ဆိုတာကိုတနအီကျော်ကြာတဲ့တယ်လီဖုန်းနဲ့ဆက်သွယ်ပြောဆိုမှုအတွင်းဆွေးနွေးခဲ့ကြကြောင်းအင်ဂျီရောကပြောပါတယ်။နေရစွန့်ခေါ်ထပ်ပြေးခဲ့ကြတဲ့ဆီးရီးယားနိုင်ငံသားတွေကိုဌာနေပြန်ခွင့်ပြုပြီးညှို့ညွတ်တဲ့ဆီးရီးယားနိုင်ငံအတွင်းမကောင်းတဲ့ဂျာဝင်ဆောင်ရွက်မှုတွေနဲ့အကြမ်းဖက်သမားတွေခိုအောင်ခွင့်မရအောင်လှုပ်ဆောင်ကြောင်းတင်ကြောင်းကိုလည်းခေါင်းဆောင်တို့ဆွေးနွေးကြရတယ်လို့ဆိုပါတယ်လူပေါင်း၄၀ကျော်တစ်ဆုံးခဲ့ပြီးဖြစ်တဲ့ဆီးရီးယားပြည်တွင်းစစ်အဆုံးသတ်ရေးသမ္မတဘာရှားအယ်အာဆတ်နဲ့သမ္မတပူတင်တို့ရုရှားနိုင်ငံမှာတွေ့ဆုံပြီးတရက်အကြာမှာသမ္မတထရန့်နဲ့သမ္မတပူတင်တို့အခုလိုတယ်လီဖုန်းနဲ့ဆက်သွယ်ဆွေးနွေးကြတာပ
ါအမျိုးသမီး၈ယောက်က CBS ရုပ်သံသတင်းဌာနကြီးရဲ့ဝိုင်းရင်သတင်းသမားတူဦးဖြစ်တဲ့ Charlie Rose ဟာ ပြောတဲ့အကြောင်းဝါရှင်တန်ပို့စ်သတင်းစာကြီးကရေးသားဖော်ပြလိုက်ပြီးတဲ့နောက်သူ့ကိုCBS ရုပ်သံဌာနကနေအလုပ်ဖြုတ်ပစ်လိုက်ပါတယ်။အသက်80ဆနှစ်အရွယ်ရှိပြီဖြစ်တဲ့ရိုဆာCBS
PBS ရုပ်သံဌာနနဲ့ဘလူးဘတ်ရုပ်သံဌာနတွေကအဲ့ဒီအစီအစဉ်တွေကိုတနင်္လာနေ့ကစတင်ပြီးတော့ရက်ဆိုင်လိုက်ပြီးရိုးစ်နဲ့ချုပ်ဆိုထားတဲ့စာချုပ်တွေကိုလည်းအင်္ဂါနေ့မှာရက်ဆိုင်လိုက်ပါတယ်။ UAV ကတည်းကမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 9.9 လိုင်းဒိုမီတာ46 kHz 9.5ကိုကနေထုတ်လွှင့်ပေးနေပါတယ်ရှင်။
အမေရိကန်တန်းကတရင်တွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။ရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြတဲ့ဒေဝင်ညာဒုက္ခသည်တွေပြန်လည်ခံရေးနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံနဲ့နားလည်မှုစာကြုံလာလက်မှတ်ရေးထိုးနိုင်မဲ့အချိန်အတိအကျကိုမပြောနိုင်ပေမဲ့အမြန်ဆုံးလက်မှတ်ရေးထိုးနိုင်မယ်လို့မျှော်လင့်ကြောင်းနိုင်ငံတော်အတိုင်ပင် တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးအဘူလ်ဟာဆန်မမုတ်အလီနဲ့မြန်မာခေါင်းဆောင်တွေဒုက္ခသည်တွေပြန်ပို့ရေးအတွက်အဆန်းဆွေးဝေးအပြီးနေ့ရက်အကြာဆွေးနွေးကြမှာဖြစ်ပါတယ်ဝန်ကြီးအလီရဲ့ခီးစဉ်အတွင်းနိုင်ငံသားသဘောတူညီချက်ရနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းလဲဘင်္ဂလားဒေ့ရှ်အစိုးရအရာရှိတွေကပြောကြားထားပါတယ်
ကုလသမဂ္ဂကလေးများဆိုင်ရာရန်ပုံငွေအဖွဲ့ UNICEF ရဲ့တာဝန်ရှိသူတွေဟာဘင်္ဂလားဒေ့ရှ်အန္တရာယ်နေနဲ့ပူးပေါင်းပြီးတော့ Cossack ပြည်သားမှရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေတွင်ကရေတွင်ရေတွေမှာ E. coli ရောဂါပိုးမှပါဝင်မှုမြင့်မားနေတာကိုအရေးကြီးစစ်ဆေးမှုတွေပြုလုပ်နေပါတယ် E. coli ဟာဘက်တီးရီးယားပိုးမှဖြစ်ပြီးတော့တက်ကြီးရွယ်အိုတွေနဲ့ကလေးတွေအဖြစ်များတဲ့ဝင်းပြက်ဝမ်းလျှောရောဂါကိုဖြစ်စေပါတယ်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကနောက်ဆုံးတွေ့ရှိထားတဲ့ကိန်းဂဏန်းတွေအရသုံးရည်ရဲ့62ရာခိုင်နှုန်းဟာပိုးမွားတွေနဲ့တန့်ရှင်းမှုမရှိတဲ့ရည်တွေဖြစ်နေတယ်လို့အင်ကာနီဂျနီဗာမှာပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာ UNICEF ရဲ့ပြောခွင့်ရသူခရစ်စတိုဖီဘောလာရက်ကသတင်းတောက်တွေကိုပြောပါတယ် AWD လို့ခေါ်တဲ့ရေချောင်းဖြစ်တဲ့စိုးရိမ်စရာဝမ်းပြက်ဝမ်းလျှောယောဂဖြစ်ပွားမှုတွေတိုးများလာတဲ့အတွက်လဲစိုးရိမ်နေရတယ်ဒီယောဂကြောင့်တည်ဆုံးသူတော်တော်များများရှိတယ်လို့လည်းသူကပြောပါတယ်ဩဂုတ်လ25ရက်နေ့ကနေနိုဝင်ဘာလ17ရက်နေ့အတွင်း AWD ဖြစ်ပွားမှုပေါင်း 36,600 ရှိပြီးတော့တေဆုံးသူ10ဦးရှိပါတယ်ဖြစ်ပွားမှုရဲ့42ရာခိုင်နှုန်းဖြစ်တဲ့ 15,206 ဦးဟာအသက်5နှစ်အောက်ကလေးတွေဖြစ်ကြတယ်လို့ဆိုပါတယ
်ဂျပန်ပြည်အာကီဟီတိုဟာမူလကတတ်မှတ်ထားတဲ့ရက်ထက်တလဆော့ပြီး2019ခုနှစ်ဧပြီလမှာနန်းဆွန်ဖို့ပြင်ဆင်နေကြောင်းအင်္ဂါနေ့မှာဂျပန်အစိုးရအရာရှိတွေပြောတာကိုကိုကာပီကြိုတိုသတင်းမှာဖော်ပြထားပါတယ်လက်ရှိပြည်အာကီဟီတိုနန်းဆွန်မဲ့ရက်နဲ့ဘရင်အစ်စ်ရွေးကောက်တင်မြောက်ရေးတို့အတွက်လာမယ့်ဒီဇင်ဘာလ1ရက်နေ့မှာတွေ့ဆုံဆွေးနွေးကြဖို့စီစဉ်ထားပါတယ်တော်ဝင်မိသားစုတွေပါဝင်မဲ့ညီလာခံကိုတော့လက်ရှိဝန်ကြီးချုပ်ရှင်ဆိုအာဘေကကမကထပြုစီစဉ်မှာဖြစ်ပြီးဒီကိစ္စကိုဆွေးနွေးဖို့အတွက်ဝန်ကြီးချုပ်ဟာနန်းတော်ကိုအင်ကာနီကတွားရောက်ခဲ့တယ်လို့ဆိုပါတယ်ဘရင်အာကီဟီတိုနန်းဆွတ်လိုက်ရင်တော့သူ့နေရာမှာလက်ရှိအင်ရှင်မင်းသားနာရိုဟီတိုကသူ့အယောက်အယောက်ကိုဆက်ခံမှာဖြစ်ပါတယ်
သမ္မတဒေါ်နယ်ထရမ့်ဟာသူ့ရဲ့ Thanksgiving ကျေးဇူးတော်နေ့အားလိုက်ရဲ့အစီအစဉ်ကိုအင်္ဂါနေ့မှာစတင်လိုက်ပြီးအားလိုက်ရဲ့မတိုင်ခင်သမ္မတရဲ့နောက်ဆုံးလှုပ်ဆောင်ချက်အဖြစ်ကျက်စင်တကောင်ကိုဝေးမဲ့ပေးလိုက်ပါတယ်။သမ္မတအင်ပီရိုရဲ့နှင်းစီဥယျာဉ်တွင်မှာသမ္မတဂရောမလေးနီးယားထရမ့်နဲ့အသက်17နှစ်အရွယ်တားဖြစ်သူဘာရွန်တို့နဲ့အတူ Drumstick လို့အမည်ပေးထားတဲ့ကျက်စင်ကိုဝေးမဲ့လွှတ်လိုက်တာဖြစ်ပါတယ
်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့ဦးဆံမွေတို့ချင်းညာပေးခဲ့တာဖြစ်ပါတယ်အခုကဆက်ပြီးတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်အရင်ဆုံးတော့ဇင်ဘာဘွေသမ္မတယာဒုကနေနှုတ်ထွက်သွားတဲ့အကြောင်းနဲ့ဆက်တင်ကြပါတယ်ဇင်ဘာဘွေသမ္မတရောဘတ်မူဂါဘီယာဒုကနေနှုတ်ထွက်ခဲ့လို့ပြည်သူတွေပျော်ရွှင်နေကြပြီးတော့မကြခင်မှာပဲအရင်ဒုသမ္မတဟောင်းအီမဆင်မနန်ဂါဂွာခါသမ္မတအဖြစ်ကျန်းသစ္စာချိန်ဆိုပါလိမ့်မယ် ဇင်ဘာဘွေရဲ့အခြေအနေတွေကိုတော့နိုင်ငံတကာကအပြုသဘောနဲ့မျှော်လင့်နေကြပါတယ်ဒီကြောင်းနဲ့ပတ်သက်ပြီးတော့ကိုကျော်အောင်လည်းကဆက်ပြီးတော့ပြောပြပေးမှာဖြစ်ပါတယ်ဗျာ
Johnny ရာကတော့ဇင်ဘာဘွေနိုင်ငံရဲ့မြို့တော်ဟာရာရီကလမ်းမတွေပေါ်မှာသမရမူဂါဘီယာရုကနေနှုတ်ထွက်ပေးခဲ့လို့နေရောညရောဝမ်းသာပျော်ရွှင်နေကြတဲ့ဇင်ဘာဘွေပြည်သူတွေရဲ့အတန်းတွေပါလက်ရှိအာဏာရဇနူး PF ပါတီရဲ့ထိပ်တန်းအရာရှိတွေရဲ့ပြောဆိုချက်အရအရင်ဒုသမရဟောင်းအမ်ဆမနာကာဝါကဒီကနေ့ပေါ်တဖူးနေ့ဓမ္မမဟုတ်မနေ့ဖြန်ကြရင်သမရတစ်ဖြစ်ကျန်းတစ္ဆာကျင်းဆုံမယ်လို့ဆိုပါတယ်မနေ့တုန်းကသမရမူဂါဘီနှုတ်ထွက်ရေးတောင်းဆိုမှုတွေကိုလွှတ်တော်မတ်တွေကလုတ်ခဲ့ပြီးတော့မကြခင်ပါပဲသမရမူဂါဘီရဲ့နှုတ်ထွက်စာကိုဇင်ဘာဘွေလွှတ်တော်သဘာဝတိJacob Mudanda ga phat pya ka ba le
I Robert Gabriel Mugabe in terms of section 96 subsection 1
jano Robert Gabriel Mugabe ha Zimbabwe phwe si bon ye apai 96 apai khwe 1 ya jano ye nout thwet sa ko tay win tin twin ma le di nout thwet mu ga chat chin atat win ma phit ba le
Mr. Mugabe ရဲ့နှုတ်ထွက်စာကသူစီကတရိုက်လာတာလားဒါမှမဟုတ်သူယုံကပို့တာလားဆိုတာအတိအပြည့်ချက်တွေမရှိသလိုညှင်းချက်ထုတ်တာတွေလည်းမရှိပါဘူးအတိုက်ခံပါတီ MDC ရဲ့ဒုဥက္ကဋ္ဌ Nelson Chamisa ကတော့အခုအဖြစ်ပြက်ဟာလူထုရဲ့အောင်ပွဲလို့ဆိုပါတယ
် This is a people's victory it's not a partisan victory this is a
ဒါကပြည်သူလူထုရဲ့အောင်ပွဲပါပါတီတစ်ခုရဲ့အောင်ပွဲမဟုတ်ပါဘူးဇင်ဘာဝေးပြည်သူတွေရဲ့အောင်ပွဲပါတီတွေရဲ့အောင်ပွဲပါတကယ်တော့ဒါက Mr. Mugabe အတွက်အောင်ပွဲတည်းရလည်းဖြစ်ပါတယ်အကြောင်းလဲဆိုတော့သူကအသက်ကြီးလာပါပြီအနာယူဖို့လိုနေပါပြီနိုင်ငံကိုထူထောင်ခဲ့တဲ့တိုင်းပြည်ရဲ့ဖခင်တူဦးအနေနဲ့သိခါရှိရှိနဲ့အနာယူတာမျိုးလိုပါတယ်သူ့ကိုကျွန်တော်တို့လေးစားသမှုပြုရပါလိမ့်မယ်သူကကျွန်တော်တို့ပြည်သူတွေအတွက်အများကြီးဆောင်ရွက်ခဲ့တာတွေရှိပါတယ်ဆိုတာတွေကိုလည်းလုပ်ခဲ့တဲ့ပုံကိုပါဒါပေမဲ့အခုအချိန်မှာကသူ့ရဲ့မကောင်းလာတဲ့လုပ်ရက်တွေကိုပုံကြီးချက်နေရမှာမဟုတ်ပါဘူးတိုင်းပြည်ကောင်းကျိုးလုပ်ခဲ့တဲ့ကာလတွေကိုကြည့်မယ်မကောင်းတာတွေကိုလည်းကြည့်ပြီးကျွန်တော်တို့ကပြုပြင်ရမယ်တိုင်းပြည်ရှေ့ကိုခီးဆက်ရပါလိမ့်မယ်
Mr. Mugabe ရာထူးကနေနှုတ်ထွက်ပြီးပြောင်းလဲတွေဇင်ဘာဘွေမှာဖြစ်ပေါ်နေတာနဲ့ပတ်သက်လို့ဗြိတိန်နိုင်ငံရဲ့ဝန်ကြီး Boris Johnson ကတော့ကောင်းမွန်တဲ့ပြောင်းလဲတွေဖြစ်လာလိမ့်မယ်လို့မျှော်လင့်နေပါတယ
် Well of course we have to wait and see exactly how this unfolds but at first
ခုလိုပြောင်းလဲမှုဖြစ်လာတာကိုကျွန်တော်တို့စောင့်ကြည့်သွားရမှာကတော့အသေးချပါပဲဒါပေမဲ့ခုစပြီးတော့မြင်နေရတာကတော့ဇင်ဘာဘွေနိုင်ငံပြည်သူတွေအတွက်မျှော်လင့်ချက်တွေဖြစ်ပေါ်နေတယ်ဆိုတာပါပဲအာနာရှင်တူရဲ့ဖိနှိပ်အုပ်ချုပ်မှုကို38နှစ်ကြာခံခဲ့ရတဲ့ဇင်ဘာဘွေပြည်သူတွေအတွက်အခုချိန်ကအလှည့်ပြောင်းတစ်ခုဖြစ်တော့မယ်ဆိုတဲ့ကာလလို့ကျွန်တော်တို့မျှော်လင့်ပါတယ်လာမယ့်နှစ်ကြာရင်လွတ်လပ်ပြီးတရားမျှတတဲ့ဒီမိုကရေစီရွေးကောက်ပွဲတွေကိုပြည်သူတွေကဆင်နွှဲနိုင်မယ့်အပြောင်းလဲလို့မျှော်လင့်ပါတယ်ဒီလိုအပြောင်းလဲတွေဖြစ်ပေါ်လာအောင်ဒေတာရင်းကကျွန်တော်တို့ရဲ့မိတ်ဆွေနိုင်ငံတွေနဲ့အတူအားပေးတိုက်တွန်းလိုက်ပါတယ
်ဗြိတိန်ဝန်ကြီးချုပ်ထရစ်ဆာမေကလည်းမနေ့တုန်းကညညာချက်တစ်စောင်ထုတ်ပြန်ပြီးဇင်ဘာဘွေပြည်သူတွေအတွက်အားပေးခဲ့ပါတယ်မစ္စတာမူဂါဘီနှုတ်ထွက်တဲ့ကိစ္စဟာဖိနှိပ်မှုတွေကနေပြီးတော့လွတ်မြောက်ရေးလမ်းကြောင်းတစ်ခုကိုဖန်တီးဖို့အခွင့်အလမ်းတစ်ခုပေးလိုက်တာပဲလို့ဗြိတိန်ဝန်ကြီးချုပ်ရဲ့ညညာချက်ထဲမှာဖော်ပြထားပါတယ်ဇင်ဘာဘွေနိုင်ငံဟာဗြိတိရှ်အင်္ဂလိပ်ကိုလိုနီလက်အောက်ကနေ1980ခုနှစ်မှာလွတ်မြောက်လာခဲ့တာဖြစ်ပြီးအဲ့ဒီချိန်ခေတ်ကစလို့မစ္စတာမူဂါဘီကတိုင်းပြည်ကိုတောက်လျှောက်အုပ်ချုပ်လာခဲ့တာမနေ့တုန်းကထိပါပဲအခုဆိုရင်သူ့တပ်က63နှစ်ရှိနေပါပြီသူ့ရဲ့နိုင်ငံရေးတိုက်ခိုက်တွေကိုနှိမ်မနှိမ့်ဆက်တာတွေတပ်ဖြတ်တာတွေအပါအဝင်လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့မကြာခဏအပြစ်တင်ဝေဖန်ခံရသူဖြစ်ပြီးနောက်နိုင်ငံတွေကလည်းသူ့ကိုပြစ်ဒဏ်ခတ်ရေးယူမှုတွေလုပ်ထားခဲ့တာပါအမေရိကန်ပြည်ထောင်စုကတော့ဇင်ဘာဘွေရဲ့အခုပြောင်းလဲနေတဲ့ပတ်သက်ပြီးအနာရှင်လက်အောက်မှာထိကျန်ဖြစ်ခဲ့ရတဲ့နိုင်ငံတခုအတွက်နိုင်ငံတကာနဲ့ပြန်ပြီးတော့ဆက်ဆံခွင့်ရမယ်။တမိုင်းတင်မဲ့အခွင့်အခါကိုဇင်ဘာဘွေပြည်သူတွေကြုံတွေ့နေရပြီလို့ဆိုပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနရဲ့မနေ့ကကျင်းပတဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောခွင့်ရအမျိုးသမီး Heather Newark ကသတင်းတောက်တွေကိုပြောခဲ့တာ
ပါ။ Certainly what we saw today the resignation of Robert Mugabe is a historic opportunity and historic moment.
Mr. Mugabe ရာထူးကနေနှုတ်ထွက်တဲ့ဖြစ်ရပ်ကိုကျမတို့ဒီကနေ့မြင်တွေ့ခဲ့ရပါလေ။ဒါကဇင်ဘာဘွေပြည်သူတွေအတွက်တမိုင်းဝင်ဖြစ်ရတဲ့ခုတမိုင်းဝင်အခွင့်အလမ်းတစ်ခုပါဇင်ဘာဘွေနိုင်ငံရဲ့အထူးကြံဖြစ်မှုကိုအဆုံးသတ်ပြီးနိုင်ငံတကာနဲ့ပြန်ပြီးဆက်ဆံနိုင်မှုပြည်သူတွေကသူတို့ရဲ့ဆန္ဒတွေကိုအခိုင်အမာထုတ်ဖော်ခဲ့ကြတာပါဇင်ဘာဘွေရဲ့အနာဂတ်ကတော့ဇင်ဘာဘွေပြည်သူတွေရဲ့အပေါ်မှာမူတည်နေပါပြီလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတွေကျင်းပပြီးမဲ့အရေးကိုကျွန်တော်တို့မျှော်လင့်ပါတယ်စောင့်လဲကြည့်နေပါမယ်
ဇင်ဘာဘွေနိုင်ငံမှာရှိတဲ့အမေရိကန်တန်ယုံကလည်းဇင်ဘာဘွေရဲ့တမိုင်းဝင်ဖြစ်ရတဲ့ပတ်သက်ပြီးတော့ပြည်သူတွေအနေနဲ့ကိုယ်တိုင်းပြည်ရဲ့ခေါင်းဆောင်ကိုလွတ်လပ်တဲ့ရွေးကောက်ပွဲတွေကနေတဆင့်ရွေးချယ်ကြဖို့နေတော့ကတိုက်တွန်းခဲ့ပါတယ
်ဇင်ဘာဘွေတမရရောဘတ်မုဂါဘီယာရုကနှုတ်ထွက်သွားတဲ့အချိန်နဲ့ပတ်သက်ပြီးတော့ကိုကြောင်လင်းပြောပြသွားတာဖြစ်ပါတယ်အခုကဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းတွေကိုတင်ဆက်ပေးခြင်းပါတယ် ရိုဟင်ညာဒုက္ခသည်တွေပြန်လည်ခံနိုင်ရေးနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံနဲ့နားလည်မှုစာချုပ်လောက်အများဆုံးလက်မှတ်ရေးထိုးနိုင်ဖို့မျှော်လင့်တယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကနေပြည်တော်မှာမနေ့ကကျင်းပခဲ့တဲ့အာဆမ်အာရှဥရောပနိုင်ငံသားဝင်ကြီးတွေရဲ့အစည်းအဝေးအပြီးသတင်းလာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်။ဒါ့ပြင်မြန်မာဆိုရအနေနဲ့ရခိုင်ပြည်နယ်မှာနောက်ထပ်ကြမ်းဖက်မှုတွေဖြစ်ပေါ်မလာအောင်လည်းလှုံ့ဆော်သွားမှာဖြစ်တယ်လို့သူမကပြောပါတယ်။ဒီအကြောင်းပြည်စုံကိုဆက်ပြီးတော့တင်ပြပေးကြပါမယ်ခင်ဗျာ။ဒီကလေးဩဂတ်လနောက်ပိုင်းကစပြီးရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေပြန်လက်ခံရေးနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံနဲ့နားလည်မှုစာချုပ်လောက်လက်မှတ်ရေးထိုးနိုင်မဲ့အချိန်တိကျကိုမပြောနိုင်ပေမဲ့လည်းအများဆုံးလက်မှတ်ရေးထိုးနိုင်ဖို့မျှော်လင့်ကြောင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကနေပြည်တော်မှာမနေ့ကကျင်းပခဲ့တဲ့အာရှဥရောပကြီးရာနိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးအပြီးသတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ
်။ Understand that it's a question that relates to your country as well, which is why we are going to be having bilateral discussions.
ကျွန်တော်အနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးနဲ့မနေ့ပြန်တဲ့တပတ်ခါမှာနှစ်နိုင်ငံဆွေးနွေးမှုတွေလုပ်သွားမှာဖြစ်ပါတယ်။ဒီဆွေးနွေးမှုတွေကနေနားလည်မှုစာချုပ်လောက်ကိုအမြန်ဆုံးလက်မှတ်ရေးထိုးနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်။အဲ့ဒီလိုဆိုရင်ကျမတို့အနေနဲ့နေဆက်ကိုဖြတ်သွားတဲ့လူတွေအားလုံးဘေးကင်းလုံခြုံမှုရှိရှိနဲ့သူတို့ဆန္ဒအလျောက်ပြန်လာနိုင်ဖို့စတင်လှုပ်ဆောင်နိုင်မှာဖြစ်ပါတယ်
။မြန်မာနိုင်ငံအနေနဲ့ဒီဒုက္ခသည်တွေကိုလက်ခံတဲ့နေရာမှာဘယ်လိုပုံစံမျိုးနဲ့စီစဉ်လက်ခံသွားမလဲဆိုတဲ့အပေါ်မှာတော့ဒေါက်တာဆန်းစုကြည်ကအခုလိုပြောပါတယ
်။ I think all the statistical details are worked out before between Bangladesh and Myanmar.
မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားမှာ1992နဲ့93ခုနှစ်ကသဘောတူညီချက်အပေါ်မှာအခြေခံပြီးတော့ပဲဘယ်မှာနေတယ်ဆိုတာကိုဆုံးဖြတ်သွားမှာဖြစ်ပါတယ်။သူတို့နေရာအပေါ်မှာအခြေခံပြီးတော့လူတွေကိုပြန်ပြီးလက်ခံသွားမှာဖြစ်ပါတယ်။ဒီအချက်တွေကအစိုးရနှစ်ရက်ကြာမှာအချိန်အတော်ကြာကလေးကသဘောတူခဲ့တာဖြစ်တယ်လို့ဒီအပေါ်မှာအခြေခံပြီးလှုပ်လာခဲ့တာလည်းအောက်မြင်ပါတယ်။ဒါကြောင့်ကျမတို့အနေနဲ့ဒီနီလန်တိုင်းပဲဆက်လှုပ်သွားနိုင်လိမ့်မယ်လို့ထင်ပါတယ်
။ဩဂုတ်လ25ရက်နေ့ကရိုဟင်ဂျာအစွန်းရောက်အဖွဲ့တွေကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့လုံခြုံရေးကင်းစခန်းတွေကိုအကြမ်းဖက်တိုက်ခိုက်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့မြန်မာစစ်တပ်ဘက်ကနေပြည်တော်ရှင်းလင်းလှုပ်ရာကနေရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာမွတ်စလင်6သိန်းကျော်နေဆက်ကိုဖျက်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့တာဖြစ်ပါတယ်။မြန်မာစစ်တပ်ဘက်ကနေပြည်တော်ရှင်းလင်းလှုပ်စဉ်အတွင်းညမနှိပ်စက်တာတွေတပ်ဖြတ်တာတွေအာဏာပြုကျင်တာစတဲ့အကြမ်းဖက်မှုတွေရှိခဲ့တယ်လို့လူခွင့်အဖွဲ့တွေကတော့စွပ်စွဲကြပါတယ်လူ့သမဂ္ဂဘာဝင်နိုင်ငံကကလည်းရခိုင်ပြည်နယ်ကအကြမ်းဖက်မှုတွေကိုရပ်တန့်ဖို့မြန်မာစိုးရကိုတောင်းဆိုခဲ့ကြပြီးဒီအကြမ်းဖက်မှုတွေရပ်တန့်မှဒုက္ခသည်တွေပြန်လက်ခံဖို့ကိစ္စအဆင်ပြေနိုင်မှာဖြစ်တယ်လို့လည်း EU ဥရောပသမဂ္ဂရဲ့လက်ရှိအလဲကျဥက္ကဋ္ဌတာဝန်ယူထားတဲ့အက်စတိုးနီးယားနိုင်ငံရဲ့နိုင်ငံသားရေးဝန်ကြီး Sven Mixer ကပြောပါတယ
် In order for the evacuation effort to be successfulthe people who have fled their homes.
ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြတဲ့ဒုက္ခသည်တွေနေရက်ကိုပြန်လာဖို့ကိစ္စအောင်အောင်မြင်မြင်လုပ်နိုင်ဖို့သူတို့အနေနဲ့ပြန်လာဖို့အတွက်စိတ်ချပြီဆိုတာသိဖို့လိုပါတယ်။ဒါကြောင့်အကြမ်းဖက်မှုတွေကိုဆုံးသတ်ဖို့လိုအပ်ပါတယ်
။ရခိုင်ပြည်နယ်အတွင်းအကြမ်းဖက်မှုတွေရပ်တန့်ဖို့ပြောဆိုတာနဲ့ပတ်သက်ပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကတော့အခုလိုပြောကြားလိုက်ပါတယ်။
အမျိုးသားတွေကတော့အကြမ်းဖက်မှုတွေမရှိအောင်လို့ဒါကျွန်တော်တို့အားလုံးကထိန်းသိမ်းထားတာမဟုတ်ဘူး။အခုလောလောဆယ်မှာတော့အကြမ်းဖက်မှုတွေရှိတယ်လို့မကြားပါဘူး။ဒါပေမဲ့လည်းမဖြစ်နိုင်ဘူးလို့ကျွန်တော်ပြောလို့မရဘူး။အဲ့တော့မဖြစ်အောင်လို့တော့ဒါထိန်းသိမ်းမှုဆိုတာတော့ဒီလိုဆိုရတဲ့တာဝန်ဖြစ်ပါတယ်။
အာရှဥရောပနိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးကိုနေပြည်တော်မှာဖိခဲ့တဲ့နိုဝင်ဘာ20နဲ့21ရက်နေ့တွေကနှစ်ရက်ကြာကျင်းပခဲ့ပြီးတော့ရခိုင်ရေးကိစ္စနဲ့ပတ်သက်ပြီးတရားဝင်ထုတ်ပြန်ခြင်းမရှိခဲ့ပေမဲ့လည်းအလို့သဘောဆွေးနွေးခဲ့ကြတာဖြစ်ပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံနိုင်ငံသားရေးဝန်ကြီးတွေရဲ့ဆွေးနွေးပွဲကိုတော့ဒီကနေ့ဗုဒ္ဓဟူးနေ့နဲ့မနေ့ပြန်ကြာသပတေးနေ့ဒီမှာဆွေးနွေးကြမှာဖြစ်ပါတယ်ခင်ဗျာဒီကနေ့ဗုဒ္ဓဟူးနေ့မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့9ရက်နေ့ဆက်ပြီးတော့တန်လွှင့်ပေးနေပါတယ်အခုတခါတော့မြန်မာတပ်မတော်ကာကွယ်ဦးစီးချုပ်ရဲ့တရုတ်နိုင်ငံခီးစဉ်အကြောင်းကိုပြောပြကြပါမယ်တပ်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမေအောင်လိုင်းမနေ့ကသွားရောက်တဲ့တရုတ်နိုင်ငံခီးစဉ်ဟာရခိုင်ရေးနဲ့ပတ်သက်လို့တရုတ်ရဲ့ထောက်ခံအားပေးမှုကိုရယူဖို့ဖြစ်တယ်လို့စစ်ရေးနိုင်ငံရေးလေ့လာသူတွေကသုံးသပ်ကြပါတယ်ရခိုင်ရေးမှာစစ်တပ်ကအဓိကတာဝန်ရှိတယ်ဆိုပြီးနိုင်ငံတကာရဲ့ဝေဖန်ပြစ်တင်မှုတွေထွက်ပေါ်နေချိန်မှာဗိုလ်ချုပ်မူကြီးမေအောင်လိုင်းတရုတ်နိုင်ငံကိုသွားရောက်တာဖြစ်ပါတယ်သူရဲ့ခီးစဉ်အတွင်းမြန်မာပြည်ရဲ့အပြစ်ရငြိမ်းချမ်းရေးကိစ္စတွေကိုတရုတ်နိုင်ငံတာဝန်ရှိသူတွေဘက်ကဆွေးနွေးလိမ့်မယ်လို့သုံးသပ်ကြပါတယ်အကြောင်းဆုံးကိုတော့ကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
တရုတ်ဘူဟုစစ်ကွန်မရှင်အဖွဲ့ဝင်လည်းဖြစ်ပူးတွဲစစ်ဦးစီးဌာနစစ်ဦးစီးချုပ်ဗိုလ်ချုပ်ကြီးလီဆိုချန်းရဲ့ဖိတ်ကြားချက်အရတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဦးဆောင်တဲ့မြန်မာတပ်မတော်ချစ်ကြည်ရေးကိုယ်စားလှယ်အဖွဲ့ဟာနိုဝင်ဘာလ21ရက်အင်္ဂါနေ့မနေ့ပိုင်းကနေပြည်တော်ကနေတရုတ်နိုင်ငံကိုထွက်ခွာသွားတာပါအ အမေရိကန်အပါအဝင်ကုလသမဂ္ဂနဲ့နိုင်ငံတကာလူအခွင့်အရေးအဖွဲ့တွေကမြန်မာတပ်မတော်ခေါင်းဆောင်တွေကိုပြစ်မှတ်ထားတံခတ်ဖို့နဲ့မြန်မာစစ်တပ်နဲ့ဆက်ဆံရေးတွေလျှော့ချဖို့လှုပ်ဆောင်နေချိန်မှာပဲဘူဂျုံဝင်းမင်းအောင်လှိုင်ရဲ့ခီးစဉ်ပေါ်လာတာဖြစ်ပါတယ်။ဒီခီးစဉ်ဟာမြန်မာစစ်ဘက်ခေါင်းဆောင်တွေဘက်ကနေတရုတ်နိုင်ငံကရက်တည်နေတယ်ဆိုတာကိုပြသလိုက်တဲ့ခီးစဉ်ပဲလို့တရုတ်နိုင်ငံယူနန်ပြည်နယ်မှာနေတဲ့စီးရေးနိုင်ငံရေးသုံးသက်သူဒေါက်တာလှကျော်စောကမြင်ပါတယ်
။အခုချိန်ကတရုတ်အတွက်အချိန်ကောင်းလေ။ဘာဖြစ်လို့လဲဆိုတော့အဲပမာပြည်ကအစိုးရကစစ်တပ်ကရခိုင်အရေးကြောင့် PR တွေနိုင်ငံတကာ PR တွေရနေတဲ့အချိန်မှာသူတို့အတွက်တက်တာရတက်တာကြောင့်အသက်ရှူပေါက်ကတရုတ်ပြည်ပဲရှိတာ哦ဒါကြောင့်တရုတ်ကလည်းသူရုံရခိုင်စွတ်ပြီးတွန်းပြီးစ조사နေပုံရတယ်ဒါဟာအခုဒီဇင်ဘာလမှာကျင်းပမယ်ပင်လုံကြီးလာကအတွက်လည်းတဆုံတရာအကျိုးသက်ရောက်မှုရှိနိုင်မယ်ထင်တယ
်ရခိုင်အရေးကင်းပေါ်ကင်တွယ်ဆောင်ရွက်မှုနဲ့ပတ်သက်လို့မြန်မာစစ်တပ်ကိုတရုတ်အစိုးရကထောက်ခံအားပေးမှုပြသလိုတာကြောင့်တရုတ်ပူးတွဲစစ်ဦးစီးချုပ်ကဗိုလ်ချုပ်ဝင်းမင်းအောင်လှိုင်ကိုဖိတ်ကြားတဲ့ခီးစဉ်လို့သုံးသက်သူကတော့တရုတ်မြန်မာအရေးလေ့လာသူဦးတန်းစုနိုင်ပါ
အနောက်ဟုတ်စုကနေပြီးတော့ဗိုလ်ချုပ်ဝင်းမင်းအောင်လှိုင်ကိုပေါ့ဗျာဒီခိုင်ပင်ကလေးရေးခင်းနဲ့ပတ်သက်ပြီးတော့အဓိကတာဝန်ရှိသူဖြစ်ဆွဆွဲပစ်တင်ပြီးတော့ဖြစ်နိုင်လို့ရှိရင်ကျွန်တော်နိုင်ငံတကာခုံရုံးကြည့်တင်မှုဂုံတိတ်ခါချဖို့အားထုတ်နေတဲ့အချိန်မှာတရုတ်ပြည်ကတော့ဒီဘူဝါဒနဲ့ပြောင်းပြန်ပဲဘာမှကိုအရေးယူစရာအကြောင်းမရှိဘူးဆိုတဲ့ရက်ခန့်ကာကွယ်မှုကနေခုလက်တွေ့ကြတဲ့ဖိတ်ကြားလိုက်တာကတော့ဗိုလ်ချုပ်ဝင်းမင်းအောင်လှိုင်အတွေ့ရောမြန်မာတပ်မတော်အတွေ့ရောအတက်စရာဖြစ်တယ်လို့ထင်ပါတယ
်ဗိုလ်ချုပ်ဝင်းမင်းအောင်လှိုင်ရဲ့တရုတ်ခီးစဉ်အတွင်းတရုတ်တို့ရဲ့အကျိုးစီးပွားအတွက်အဓိကကျတဲ့မြန်မာပြည်ရဲ့အပြည့်ရငြိမ်းချမ်းရေးကိစ္စကိုပါဆွေးနွေးလိုက်မယ်လို့ဒေါက်တာလှကျော်စောကသုံးသပ်ပါတယ
်2023ခုနှစ်တည်းကသမရရှီကျင်းပင်တင်ထားတဲ့ဒီပိုလမတဲ့စီမံကိန်းထဲမှာเนาะအဲ့ဒီဟာဖြတ်မဲ့လမ်းအားလုံးဟာဗမာပြည်ရဲ့တရုတ်နဲ့နေချင်းဆက်နေတယ်ဟုတ်လားအဲ့မငင်းချမ်းသေးတဲ့ဒေသတွေဖြစ်တယ်အဲ့ဒေသတွေကငင်းချမ်းမှုမုတ်ချလိုအပ်တယ်အဲ့ဒီအတွက်ကဗမာတပ်မတော်ကဒီငင်းချမ်းရေးကိစ္စနဲ့ပတ်သက်လို့အလျှော်ပေးမှသို့မဟုတ်သူကိုယ်တိုင်လိုလားနှစ်သက်လာမှဖြစ်တဲ့အတွက်ဒီဗမာတပ်မတော်ကိုတရုတ်ကအများကြီးချဉ်းကပ်နေတာဖြစ်တယ
်မြန်မာတပ်ချုပ်ရဲ့ခီးစဉ်အတွင်းအပြည့်ရဖို့ကြံနေသေးတဲ့အဖွဲ့ရီကိစ္စကိုလည်းနှစ်ဘက်တက်ကောင်းဆောင်တွေကြားဆွေးနွေးနိုင်တယ်လို့ဦးတန်းစိုးနိုင်ကသုံးသပ်ပါတယ
်။ဒါသူ့ရဲ့မဟာပြွာလမ်းကြောင်းမှာအရေးပါတဲ့နေရာဖြစ်တဲ့အတွက်ဝါမကောင်းတဲ့ FBNTC ရောက်ပိုင်းဖွဲ့တွေပေါ့။သူတွေကျွန်တော်ပြည်သူရဲ့စေလုပ်ငန်းရှင်တွေမှာဒီမှာတမောနဲ့ကျောင်းတမောမိနေဆွေးနွေးတဲ့နေရာမှာအလေးနဲ့တော့ဆိုကြလိမ့်မယ်လို့ကျွန်တော်ထင်ပါတယ်။တစ်ချိန်တည်းမှာမြန်မာတမောကနေပြီးတော့လူဝတ်ရဲ့စိလန်တဲ့ဝေယူမှုစာချုပ်စာရင်းတွေထွက်ပလာလိမ့်မယ်လို့ကျွန်တော်ကတော့မျှော်လင့်ပါတယ်
။အခုအချိန်ဟာအာဆီယံနိုင်ငံတွေကစစ်ကောင်းဆောင်တွေကိုတနိုင်ငံချင်းစီအလိုက်တရုတ်နိုင်ငံကိုဖိတ်ခေါ်ပြီးတွေးဆောင်နေတဲ့ကာလလည်းဖြစ်ပါတယ်။အငင်းပွားပွဲရာတောင်တရုတ်ပင်လယ်အရေးနဲ့ပတ်သက်လို့လာမယ့်ဒီဇင်ဘာလတည်းတရုတ်နဲ့အာဆီယံနိုင်ငံတွေကြားသဘောတူစာချုပ်တွေချုပ်ဆိုမှုမတိုင်ခင်ဒီခီးစဉ်တွေဖြစ်ပေါ်လာတာပါ။ဗိုလ်ချုပ်ဝင်းမင်းအောင်လှိုင်ရဲ့တရုတ်ခီးစဉ်အတွင်းတရုတ်နိုင်ငံအစိုးရတာဝန်ရှိသူတွေတရုတ်ပြည်သူလွတ်မြောက်ရေးတပ်မတော်ကအကြီးအကဲတွေနဲ့တွေ့ဆုံဆွေးနွေးမှာဖြစ်တယ်လို့တရုတ်စစ်ဘက်ဆိုင်ရာတင်နန်းကျောင်းတွေစစ်ရုံတွေနဲ့အထင်ကြီးနေရာတွေကိုတွားရောက်လေ့လာမယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကထုတ်ပြန်တဲ့သတင်းမှာဖော်ပြထားပါတယ်ခင်ဗျာ
။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့တရုတ်နိုင်ငံခီးစဉ်နဲ့ပတ်သက်ပြီးတော့ကိုညံဝင်းအောင်ပြောပြသွားတာဖြစ်ပါတယ်။အခုတခါတော့အမေရိကန်ပြည်တော်စုဘက်ကသတင်းတစ်ပုဒ်ကိုပြောပြခြင်းပါတယ်။အမေရိကန်ပြည်တော်စုကန်ဆက်စ်ပြည်နယ်ကန်ဆက်စစ်တီမြို့မှာခင်တိုင်းသားတဦးစနေနေ့ကသနတ်နဲ့ပြစ်ဒဏ်ခံခဲ့ရပါတယ်။အချိန်ကထိုင်းမြန်မာနယ်စပ်အုံဖြံဒုက္ခသည်စခန်းကနေအမေရိကန်ပြည်တော်စုကိုအခြေချပြီးတော့လူကြီးလူငယ်ပေါများတဲ့အသက်15နှစ်အရွယ်ဒီဇင်ဘာ2ကိုသူအချိန်ပိုင်းအလုပ်လုပ်နေတဲ့ဝက်ရှော့ဆိုင်မှာစနေနေ့ကသနတ်နဲ့သနတ်တန်ရာနဲ့တေဆုံးတာကိုတွေ့ရှိခဲ့ရတာဖြစ်ပါတယ်။ဒီအကြောင်းပြည်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ဒေါ်လာလာတန်းကတင်ပြပေးမှာဖြစ်ပါတယ်ဗျာ
။ဒီဇင်ဘာ2ဆိုဒီဇင်ဘာလမှာမွေးလို့ပါ။သူဒီ16နှစ်ပြည့်ဖို့ဒလာလိုတာပေါ့နော်။ဒီဇင်ဘာလ29ရက်နေ့တူတယ်သူအဖက်ကလေ29ရက်နေ့ဆိုရင်တော့ဒီဇင်ဘာလ29ရက်နေ့ဆိုသူ16နှစ်ပြည့်ပြီလေ။ဆိုတော့16နှစ်မပြည့်ခင်လေးတလာမှာပေါ့လေ။ဒီလိုဖြစ်သွားတာပေါ့နော်
။ဒီ16နှစ်ပြည့်ဖို့ဒလာလိုမှာရည်ရဆက်ဆက်တနက်ပြည့်ခံခဲ့ရတဲ့ဒီဇင်ဘာ2တည်ဆုံမှုနဲ့ပတ်သက်လို့ကန်ဆစ်စစ်တီရဲ့ကရင်လူမှုရေးအဖွဲ့အစည်းမှာကူညီဆောင်ရွက်ပေးနေသူဆရာအဲဝါက VOA ကိုပြောပြခဲ့တာပါ။ဒီဇင်ဘာ2ကိုသူအချိန်ပိုင်းအလုပ်လုပ်နေတဲ့ Maple Hill Laundromat Wishwasai မှာ Saimapumi, November Sessie, Sneni, Menega, Tana, Diane, De Son Nirago, Dwishi, Geraba. Yega, De Kango, Kuti, Sele, Shapui, Nize, Pippi, Di Piaga, Dogjani, Nyani, Banga, Pinainelu, Yega, Dunta, Chavari. Taimimaneza, Gien Doka, Des Kangani, Nyazinga, Midazune, Mirigan Bidon Zugu, Layao, Chi Cha, Gedu, December Tuha, Tu De Sonzinga, J.C. Hammond, Tedan Jauma, Sedan Jounda Upibari, Du Kulu Yubi Diso Mune Badelu, Tedan Jounjoundo Wine Jigole Shibari, December Tuha, Tedan Jauma, Agza Pide, Nabalone, Wrestling Dima, Bawingedru, Damadi Tisure, Demale, Bawingedbi, Du Chain Boma, Nyanye Chode, Dure, Pinya, Tinjaye Male, Aku Uni Beni Dupibari. Siama Hound Uga, Kulo to Yogi, Tesomune Padello, Piogiraga.
December really started to excel and really blossomed.
December ha, Tujun, Josa, Duduva. Say Gangshide, Lunet Upine, Duha, Ludango, Kumi Daduva. Ludwe Kagegani, Ambian Lashaw, Yinle, Samshaw, Billy, Shivare. They go, China, Dadu, Upibare, Lu, Duet, Shinga, Siama Piketu, Threesa, Barriga, Trientanago, Piogira, Pipare. December 2 Kulo Yudia Tisong Mune Padelu Sia Ewagu Michi Gebari.
Hiro Mitazuga the America Unatoku Kunegrega Yaula Rabona to the cancer city Madhuromitazu de Pianale to Yaula Dongara to win a liver she did it. Tena to Chowni Dalaube she did it. Biomes and General Messi Amabe declared a Chila Rabona.
Mugara Tuga General Community Madologao Athendo Madologam Wally. General Bavel Lovoli, to Amina Pawin and Bolly. The child in a test and not to Amina Amyaili Mare Kalitia Chitabona, Samiba Begale, Imitamali Mare Tata Yaboli, to make Kurega and Amina Pimpio Bare. Alala Shide, now Yajeshide, now Juzade, Limare, to Liza Tapare, now Kalimare Kalitia Chipare.
Through me, that's who Jangos, Yan Piopiali Yamas.
To get the America go to a mere. To a man, yeah, Nambita, two yen, you lit the albora, in the common way, lay out sheet of body. Pegaro, Sona Javi, a dodo amiga, Musoma, Nene, Nakali, Liago, do you Lara Bolly? A mere you jagger declared Pinayima, Pinayata de Pilla Vidoma, the Rubuario, or Gonga Budebona, so a mille certified lower bolly.
To begin, I may have Matanlu, Trinima, Popiatara, do you have a seer?
Okay.
วินเนจิกเวมซုံးบ่เนาะตลอดเลยอยู่จุ้มยะพี่ยะเลยตู้เฉินนี่ตู้ยะดาတော့ตลอดเลยอยู่เสิมก้องเสียเวดีสังฆาเนี่ยตาเฉิงอ่ะอเกียนทุกข์เทศคันนี่ยောက်ลาပြီးတော့ဘောเนาะခုလိုဟိုဒီအတက်ခံခဲ့ရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဆရာတို့ဒီကင်ဆာစစ်တီးကလူအဖွဲ့စည်းရအောင်ဘယ်လိုတုံ့ပြန်ကြပါလဲဆရာကျွန်တော်တို့ကတော့ဒီအဖြစ်အပျက်တွေယူကြုံမြတ်ဖြစ်ပါတယ်လीပြီးတော့ဒီကလေးကသူ့
ထားပါတယ်နော်ဒီနေ့ကျရင်သူတို့တွေပညာတတ်ဖြစ်ပြီးတော့မှဟိုမိဘပဲဖြစ်ဖြစ်နော်အသင်းတော်ပဲဖြစ်ဖြစ်နော်ကိုလူမျိုးတွေပဲဖြစ်ဖြစ်ပေါ့နော် community မှာပဲဖြစ်ဖြစ်ပါဝင်နိုင်ဖို့ပေါ့နော်ဆိုတော့ဒီနိုင်ငံမှာရှိတဲ့ပညာရေးကိုသူတို့ကကြိုးစားတဲ့ကလေးတွေပေါ့နော်ဆိုတော့ဒီလိုကြိုးစားတဲ့ကလေးတယောက်ကဒီတရားအသက်ခံလိုက်ရတော့ကျွန်တော်အားလုံးကြေကွဲပါတယ်နော်မိသားစုနဲ့ထပ်တူပေါ့လေဒီကျောင်းသားလေးတယောက်ဒီ15နှစ်သားအော်ကလေးတယောက်ကဒီလိုနာပြစ်သက်ခံလိုက်လဲဆိုတာဒါပထမအကျင့်ပဲဒါဆိုတော့ကျွန်တော်တို့ဒီ community နဲ့တော်လကောင်း church အနေနဲ့တော်လကောင်းပေါ့နော်ဆိုပြီးသားစုတွေကိုကျွန်တော်တို့ကူညီဖို့အတွက်ပြင်ဆင်မှုတွေအများကြီးလုပ်ထားပါတယ
် December 2ရက်ဇာပနအခမ်းအနားကို November 24ရက်တောက်ကြန်နေ့မှာကျင်းပဖို့ရှိကြောင်းလည်းသိရပါတယ်ရှင်
American ပြည်တော်စု Kansas City နဲ့ Kansas City မြို့မှာခရင်တိုင်းရင်းသားတို့အသက်ခံလိုက်ရတဲ့နဲ့ပတ်သက်ပြီးတော့ဒေါ်လာအသံပြောပြသွားတာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
VOA American သံကနေ November 22ရက်ဗုဒ္ဓဦးနေ့မနက်ခင်းမြန်မာဘာသာစီစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ30 40 50နဲ့လိုင်းလက်မီတာ190တို့ဖြင့် VOA Facebook ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုစီစဉ်ဒုတိယပိုင်းမှာနားဆင်ရမှာတွေကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းနဲ့အတူ
I was told not to rush with my work.So I took my time to finish it. But
Nakin English sa tin gan sa season ko le na sin twa bo shi ba de. Da phin ma ni nya ga thau lwin twa de in ga nya dai yai li lai season ko le byan pi lo thau lwin pi twa bo shi ba de. Di de ga ma yin song no ka ba tadin media yi de ga Myanmar nai ngan chang ko na sin ya ma phit ba de. U jaw san da ne dollar la tan do ga mu yin a bo ma phet tin sat pi tha ba de khmyar.
Myanmar nai ngan ne pat sa pi ta jan a myaw ye pet tin tan so le kaung su ne.The nation သတင်းစာအဒီတာအဘော်ကိုထုတ်တင်ပြလိုပါတယ်။ Rohingya တွေပေါ်တိုက်ခိုက်မှုရပ်တန့်သွားလိမ့်မယ်လို့အာရှဥရောပစီးပွားရေးအစမှမျှော်လင့်စရာဖြစ်ခဲ့တယ်လို့စတင်ရေးသားထားပါတယ်။အရှေ့အနောက်နိုင်ငံတွေရဲ့နိုင်ငံသားရေးဝန်ကြီးတွေဟာနေပြည်တော်မှာစီးပွားခဲ့ကြတာပါ။ရခိုင်ပြည်နယ်ကကြောက်မဲ့ဘွယ်ဆူရွာတဲ့အခြေအနေတွေပေါ်ထွက်လာချင်းနေပြည်တော်မှာဒီစီးပွားကျင်းပတာဟာစိတ်ဝင်စားစရာကောင်းပါတယ်။ဒါဟာလူမျိုးစုလိုက်ရှင်းလင်းမှုအဖြစ်ပြဋ္ဌာန်းခေါ်ဆိုရမယ့်ကိစ္စလို့ကုလသမဂ္ဂကပြောဆိုနေတဲ့ကိစ္စကိုဒီဝန်ကြီးတွေကထင်ကိုဖို့ပြက်ကွက်လိုက်မယ်လို့ဘယ်သူကမှမထင်ကြရပါဘူးဒါပေမဲ့မထင်တဲ့အတိုင်းပဲဖြစ်လာခဲ့ပါတယ်ဒေါအောင်ဆန်းစုကြည်ရဲ့အဲ့ဒီအစည်းအဝေးမှာပြောကြတဲ့မင်ငွန်းနဲ့မှာရိုဟင်ဂျာအကြောင်းကိုတခွန်းမှပြောမသွားခဲ့ပါဘူးလူတွေကိုအစုလိုက်ပြုံလိုက်စစ်တပ်ကစက်ဖြတ်တာကိုသူ့အနေနဲ့မပြောနိုင်တဲ့အခြေအနေပါသို့တော်လည်းပဲသူဟာရွေးကောက်ခံခေါင်းဆောင်တယောက်အနေနဲ့မူဝါဒပြောင်းလဲဖို့ကြိုးစားရမယ်မူဝါဒကိုအပြောင်းလဲမလုပ်နိုင်ဘူးဆိုရင်နှုတ်ထွက်သင့်ပါတယ်ဒေါန်ဆန်းစုကြည်ဟာဖွင့်မင်ကုန်းမှာရိုဟင်ဂျာတွေအကြောင်းကိုမပြောပေမဲ့သူ့ပြည်သူအများရဲ့ဆန္ဒအတိုင်းမွတ်စလင်ရိုဟင်ဂျာတွေဟာတရားမဝင်လာရောက်နေထိုင်သူတွေဖြစ်တယ်။တချို့လက်နဲ့ဆွဲကင်သူအစ္စလာမစ်အကြမ်းဖက်တွေဖြစ်တယ်ဆိုတဲ့ကိစ္စတွေကိုတော့တင်ပြဆွေးနွေးသွားပါတယ်။ရိုဟင်ဂျာတွေဟာမြန်မာပြည်ဘက်မှာမျိုးဆက်များစွာနေလာခဲ့ပြီး1982မှာနိုင်ငံသားအခွင့်အရေးရုပ်သိမ်းခံခဲ့ရပါတယ်။နောက်ပိုင်းမှာတော့စစ်တပ်ရဲ့ရက်စက်နှင်းပန်းမှုကိုခုခံဖို့ဆက်ဆက်ရည်ရွယ်ပြီးစစ်သွေးကြွအုပ်စုတစုဖွဲ့စည်းခဲ့ကြပါတယ်။ဒီပြဿနာတွေကိုပြီးခဲ့တဲ့အပတ်ကလည်းအာဆီယံနိုင်ငံတွေကလွှဲဖယ်သွားခဲ့ကြသလိုတစ်ဖက်မှာလည်းဥရောပနိုင်ငံတွေကဘာမှမကြောက်ရသလောက်ပါပဲ။ဂျာမနီ၊ဆွီဒန်နဲ့ဥရောပသမဂ္ဂနိုင်ငံကြီးဝန်ကြီးတွေဟာမြန်မာပြည်ကိုအလားမှာကောက်ဆက်ဘဇားမှာခဏဝင်ပြီးတော့စာနာမှုလုပ်ငန်းတွေအတွက်ဘင်္ဂလားဒေ့ရှ်ကိုထောက်ခံမှုပြသခဲ့ကြပါတယ်။မြန်မာပြည်အစိုးရနဲ့စစ်ဘုတ်ချုပ်တွေကတော့သကြံအမြောက်ရဲ့ပက်တင်တန်ကိုကြားကြရရုံသာရှိပြီးရက်ဆက်သက်ဖြတ်မှုတွေရဆိုင်ဖို့ပြောတာကိုလည်းမကြားရပါဘူး။ရိုဟင်ဂျာပြည်သူနာကိုသူတို့စိတ်တန်ကြာဆက်လက်ကင်တွယ်ခွင့်ရနေတယ်လို့ရေးသားထားပါလေခင်ဗျာ
။ The Daily Star သတင်းစာရဲ့တန်တမာရေးနီးနဲ့ PR တွေမြန်မာကိုဆက်ပြီးပေးနေတဲ့ဆိုတဲ့ခေါင်းစဉ်နဲ့အဒီတာအဘော်ကနေဆက်လက်ကောက်နှုတ်တင်ပြလိုပါလေ။ Mr. Kofi Annan အဖွဲ့ရဲ့အကြံပေးချက်တွေကိုအကောင့်ထဲပေါ်ဖို့အဆမ်ကောအရှဥရောပနိုင်ငံသားရေးဝင်ကြီးများစီပွေးဝဲကိုယ်စားလှယ်တွေရဲ့တိုက်တွန်းချက်တွေကိုကြိုဆိုပါရစေ။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရိုဟင်ဂျာတွေနေရာရင်းပြောင်းရေးနားလည်မှုသဘောတူစာချုပ်ကိုလက်မှတ်ရေးထိုးဖို့အပြည့်အစုံရေးလှုပ်ဆောင်နေတာကိုလည်းကြိုဆိုပါရစေလို့အဒီတာအပေါ်မှာဖော်ပြထားပြီးမြန်မာပြည်ကထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုမြန်မာဘက်ကလူလူလာလာပြန်ပြီးလက်ခံရေးဆိုတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့တောင်းဆိုမှုဘက်မှာEU ဥရောပသမဂ္ဂကရပ်တည်နေတာကိုကြည့်ရတာကလည်းကောက်မွန်တဲ့အချက်တစ်ခုပဲလို့ဆိုထားပါတယ်။အဆင့်30ပါတဲ့အစီအစဉ်နဲ့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကြားအပြန်အလှန်တိုင်ပင်လှုပ်ဆောင်ကြဖို့တရုတ်နိုင်ငံရဲ့အဆိုပြုချက်နဲ့ပတ်သက်လို့တန်တမာရေးမျက်နှာစာမှာနိုင်ငံတကာလူအဖွဲ့အစည်းကိုပါဝင်စေဖို့မျက်ခြေမပြတ်သင့်ဘူးလို့အကြံပေးထားပါတယ်။ဘင်္ဂလားဒေ့ရှ်ဟာသူ့မြေပေါ်မှာလူသသန်းနီးပါးရဲ့ဝင်ထုတ်ကိုထားနေရတာဖြစ်တယ်လို့ဒီအခြေအနေကိုကြာကြာဆက်ပြီးထိန်းထားလို့ရမှာမဟုတ်တော့ဘူးလို့လည်းထောက်ပြထားပါတယ်။ရိုဟင်ဂျာဒုက္ခသည်တွေအစုလိုက်အပြုံလိုက်တစ်ဖက်နိုင်ငံကိုထွက်ပြေးစေခဲ့တဲ့ရက်စက်မှုတွေကိုမြန်မာအစုအယကရပ်တန့်နေဆိုတာကိုကဘာကိုပြတ်တတ်ဖို့လိုတဲ့အပြင်ဒုက္ခသည်တွေနေရရင်ဘေးကင်းလုံခြုံစွာပြန်နိုင်ရေးကိုလည်းဖန်တီးပေးရမှာဖြစ်ပါတယ်။ဒါကြောင့်လည်းနှစ်နိုင်ငံသဘောတူညီချက်လက်မှတ်ရေးထိုးဖို့လိုပါတယ်။မြန်မာဒီမိုကရေစီခေါင်းဆောင်အနေနဲ့ကတော့သူနိုင်ငံမှာရိုဟင်ဂျာတွေရှိတယ်ဆိုတာကိုရိုဟင်ဂျာတွေကိုအသိမှတ်ပြုဖို့ညွှန်ဆိုဆဲရှိပြီး အကျန့်ဖက်မှုအဆုံးရောက်မှုတွေအကြောင်းကိုပဲပြောနေတာကတော့အားအားသင့်စရာပါလို့အက်ဒီတာအပေါ်မှာထောက်ပြထားပါတယ်။နှစ်နိုင်ငံတို့အနေနဲ့ရူဟင်ဂျာတွေထားနေအ мян ဆုံးပြန်နိုင်ရေးအတွက်အချိန်စရားနဲ့အခြေအနေကိုသတ်မှတ်ပေးတဲ့သဘောတူညီမှုကိုရရှိဖို့လိုအပ်တာဖြစ်ပါတယ်လို့ The Daily Star သတင်းစာရဲ့အက်ဒီတာအပေါ်မှာတင်ပြထားပါတယ်ရှင်။
ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကိုဥကြော်စန်းသားနဲ့ဒေါ်လာသန်းတို့ကအမှုရင်းအပေါ်မှာပြတ်တင်ဆက်ပေးကြတာဖြစ်ပါတယ်။စနေအင်္ဂါနေ့ညတိုင်းရဲ့လေလံအစီအစဉ်ကိုအလဲမပေးခင်မှာအခုတစ်ခါတော့ American Indian 3နှုန်းနဲ့ King English စာသင်ခန်းစာအစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။ဒေါ်လာသန်းကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ
။ဒီကနေ့မင်းတင်ပြမယ် Idiom အသုံးရာ
Take your time.
ဖြစ်ပါတယ်။စာလုံးပေါင်းက T A K E take ကယူတာ Y O U R ယောကသင်ရယ် T I M E time ကအချိန်ဆိုတော့စကွိုက်ထုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကလူတဦးကအချိန်ကိုယူတာပေါ့ Idiom အဓိပ္ပာယ်ကလည်းသိမကွာထားဘူးလို့ဆိုရမှာပါကျမတို့မြန်မာမှာလောဖို့မလိုဘူးအေးအေးစိစိလုပ်ပါလို့ပြောချင်ရင်ဒီ idiom ကိုရည်ညွှန်းသုံးတာဖြစ်ပါတယ်။ဒီသုံးနှစ်ပတ်သက်လို့ George Group ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင်
။ I was told not to rush with my work. So I took my time to finish it. But I did it well.
ကျွန်တော်လုပ်နေပတ်သက်လို့မလောဘူးကျွန်တော်ကိုပြောလာတော့ကျွန်တော်လည်းအချိန်ယူပြီးအေးအေးစိစိပဲပြီးအောင်လုပ်ခဲ့တယ်။ဒါပေမဲ့ကျွန်တော်ကောင်းကောင်းကြီးလုပ်နိုင်ခဲ့တယ်လေလို့ထင်ပေရပါတယ်။ဥမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင်
။ I was told not to rush with my work, so I took my time to finish it, but I did it well.
အေးအေးစိစိပဲလုပ်ပါလောဘမလိုဘူးအချိန်ယူလုပ်ပါဆိုရင် idiom အသုံးရဘယ်လိုပြောမလဲ
Take your time.
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
။ဘလာဒန်စီစဉ်တင်ဆက်တဲ့မနက်ခင်းအလေးစားသင်ခန်းစာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ဒီအစီအစဉ်ကတော့ VO ရဲ့မနက်ပိုင်းအစီအစဉ်တိုင်းမှာထုတ်လွှင့်ပေးနေပါတယ်။အခုခါမှာတော့အင်္ဂါနေ့ညတိုင်းရဲ့လေလံအစီအစဉ်ကိုပြန်ပြီးတော့ထုတ်လွှင့်ပေးမှာဖြစ်ပါတယ်။ကိုသားညုံကဆွေးနွေးတင်ဆက်ထားပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတဲလီလိုက်စီစဉ်ကနေပြီးကျူးစွပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီရခိုင်အနာဂတ်အတွက်ဘာတွေအခြေအနေဘယ်လိုပြင်ဆင်ထားမလဲဆိုတာပါရခိုင်မြောက်ပိုင်းကမွတ်စလင်ဒုက္ခသည်တွေပြန်လည်လက်ခံရေးနဲ့နေရာချထားရေးကိစ္စတွေကိုမကြခင်မှာဆောင်ရွက်မယ်ဆိုပြီးတော့အစိုးရအာဏာပိုင်တွေဘက်ကပြောထားပါတယ်ဒုက္ခသည်တွေကိုပြန်လည်လက်ခံရုံနဲ့မပြီးဘဲနဲ့နောက်နောက်မှာအလားတူမျိုးအကြမ်းဖက်မှုတွေပြစ်ပခတွေထပ်မံမဖြစ်ပွားရအောင်နောက်ပြီးတော့ဒေသခံအားလုံးရဲ့ဘဝအနာဂတ်တွေစိတ်ချလုံခြုံပြီးတော့အနာဂတ်ရှိနေအောင်ကိုလည်းဆောင်ရွက်ရမှာဖြစ်ပါတယ်ပြပခါရီထမပစ်ဖို့နဲ့ဒီသက်ကအားလုံးရဲ့ဘဝနောင်ရေးပါအေးချမ်းစီဖို့အတွက်ဘာတွေပြင်ဆင်ဆောင်ရွက်ထားဖို့ရှိပါလဲအစင်းသက်ကဖြစ်နေပြီလားဒီကြောင့်ကိုကျွန်တော်ဆွေးနွေးမှာဖြစ်ပါတယ်အဓိကပေါင်းဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်3ဖိတ်ခေါ်ထားပါတယ်ပထမဆုံးတူကတော့သတင်းမီဒီယာသမားကူးဦးစစ်သူအောင်မြင့်ဖြစ်ပါတယ်နောက်တူကတော့ဒီရခိုင်လူမျိုးနွယ်စုအစည်းအရုံးကကူးစောစောထွန်းဖြစ်ပါတယ်နောက်တူကတော့ကမန်မျိုးသားဖွံ့ဖြိုးရေးပါတီရပါဦးတင်ငွေဖြစ်ပါတယ်သုံးစလုံးလေးလိုင်းပေါ်ကိုရောက်နေပါခင်ဗျာကျွန်တော်အရင်ဆုံးကိုစီသူအောင်မြတ်ကိုမေးကြပါလေခင်ဗျာ။ဦးစီသူအောင်မြတ်ကြားပါလားခင်ဗျာ
။ဟုတ်ကဲ့ကြားပါပြီ။
ဟုတ်ကဲ့ကျွန်တော်ခုနပြောသွားသလိုပါပဲ။ရခိုင်မြောက်ပိုင်းကမာဒီမွတ်စလင်ဒုက္ခသည်တွေပြန်လည်နေရာချထားရေးကိုအခုအစိုးရဘက်ကစပြီးတော့ညှိနှိုင်းဆောင်ရွက်နေပြီပေါ့နော်။ပထမဆုံးစစ်ကတော့စီစီရေးလောက်ရမှာပါ။အဲ့တော့အခုလုံးမဲ့အစီအစဉ်တွေကမြန်မာဘက်မှာကောဘယ်လောက်ထိအဆင်သင့်ဖြစ်နေပြီလို့ပြောနိုင်လဲခင်ဗျာ။အစိုးရတော့ညှိနေတာပေါ့နော်
။အဓိကကတော့ဟိုကျွန်တော်ဒီမှာကျွန်တော်လေ့လာရတဲ့လောက်ပေါ့နော်။ကိန်းကနန်းနေရှင်းပြရည်ဒီမှာဒီနေ့ရောက်နေသွားတယ်အဲဘယ်ကြီးရွာမှာဘယ်နှစ်ယောက်ရှိတယ်ပါညာဒါတွေကပြဿနာမရှိဘူးအကုန်လုံးစဉ်းစားရရှိတယ်ဒါပေမဲ့ကျွန်တော်ပြောချင်တာတစ်ခုကတော့ဒီလိုအလားတူဖြစ်စဉ်မျိုးတွေကအဲ2016ခုနှစ်အောက်တိုဘာလမှာစပြီးတော့ဖြစ်ခဲ့တယ်အဲ့ဒီအချိန်ကလေးကအခုလိုပဲဟိုထွက်ပြေးလာရှိတယ်အခုတော့အရင်အတွက်မများဘူးပေါ့နော်အဲ့ဒီကလေးကလုတ်ပြေးကင်ပြင်းတဲ့ဟာတွေအများကြီးရှိတယ်အဲ့တော့လုတ်ပြေးကင်ပြင်းတဲ့ဟာတွေကိုမလုတ်ခဲ့လို့ဒါဒုတိယကြိမ်နဲ့ပို့ပြီးတော့မှကြီးကျယ်တဲ့ဒီတိုက်ခိုက်မှုတွေဖြစ်တယ်ပြန်ပြီးတော့နှိမ်နှင်းမှုတွေဖြစ်တယ်အခုလိုတကဘာလုံးကဝိုင်းပြီးတော့အာရုံဆိုင်ရတဲ့အနေအထားကြီးရောက်သွားတယ်ဆိုတော့အဲ့ဒါကြီးဟိုလောက်ရမလို့လည်းဟိုတူပါတယ်ကိုသားမေးတဲ့မိဖို့ပြောရရင်တော့ဟိုလက်ခံတယ်ရိုးရိုးလက်ခံတယ်ဆိုတာတော့မ ခက်ပါဘူးဒီဘက်မှာတပ်ပုံတွေပါလေအကုန်လုံးရိုက်ထားတဲ့အဲ့ဒီစင်းစရာတွေကိုရှိပါတယ်
ခုနကုစီသူအမြင့်ပြောသွားတဲ့ထဲမှာပြင်းစင်ဆောင်အသင့်နေဆိုရဲ့အချက်လည်းပေါ့နောက်ထပ်လူမျိုးအလားတူအကြမ်းဖက်မှုတွေထပ်မဖြစ်လောက်အောင်ဆိုလို့ရှိရင်ဘာတွေလုပ်ဖို့လိုပါလဲခင်ဗျာ
အဓိကကကျွန်တော်တို့ဒီမှာဒါဘာလို့ဖြစ်ရလဲဒီအဆင့်ကိုဘယ်လိုလုပ်ရောက်သွားရလဲကဘာကြီးရအာရုံစိုက်ရောဘယ်လိုဖြစ်သွားရသလဲဆိုတဲ့ဥစ္စာကိုပြန်ပြီးတော့သုံးသပ်ကြည့်လိုက်ရင်အဲ့မှာအချက်ကဟိုကျွန်တော်အများကြီးမပြောတော့ဘူးတစ်ချက်ပဲတွေ့ရတယ်အဲ့ဒါဘာလဲဆိုတော့အဲ့ဒီ data နဲ့ပတ်သက်ပြီးတော့မှခြေပိုင်းမှာအကုန်လုံးကင်တွယ်ခဲ့ရတာကဟိုစစ်အာဏာရှင်အစိုးရတွေကင်တွယ်ခဲ့ရတယ်အဲတပ်မတော်ကင်တွယ်ခဲ့တယ်လို့လည်းပြောလို့ရတယ်ပေါ့နော်ဒါပေမဲ့တပ်မတော်ကတော့မဟုတ်ပါဘူးအဲ့ဒီစစ်ကောင်းဆောင်တွေကင်တွယ်ခဲ့ရတယ်အဲ့ပြီးတော့မှနောက်ဒီဘက်ပိုင်းမှာရောက်လာတဲ့ခါကျတော့လည်းနေမျိုးကိုကြည့်လိုက်ရင်လုံခြုံရေးနဲ့အဲခုနကတော့အုတ်ချုပ်ရေးအာဏာပိုင်တွေကပဲကင်တွယ်ရတယ်အဲ့သူတို့ရဲ့စိတ်ထဲမှာဒီလူတွေပေါ့နော်ဒီမွတ်စလင်တွေအဲဒီမှာရာဂနုအများစုရှိတဲ့မွတ်စလင်တွေကအတွင်းနိုင်ငံသားတွေမဟုတ်ဘူးခိုးဝင်လာတဲ့လူတွေဖြစ်တဲ့အချိန်တော့လည်းဒီလိုပဲတရားမဝင်လာတာဖြစ်တဲ့အဲဆိုတော့သူတို့ကဒီမှာမရှိသင့်ဘူးဘာညာဆိုပြီးတော့မှဒီတွဲခေါ်မှုကနေပြီးတော့မှကင်တွယ်ဆက်ဆံပုံတွေအကုန်လုံးကအမားကြီးနဲ့အကုန်လုံးပေါ်ပေါက်လာတယ်အဲဒါလိုမဟုတ်ဘဲနဲ့ဒါကကိုလိုနီအမွေစိုးဆိုတာဟုတ်ပြီဒါပေမဲ့ဒုခစ်မှာဘယ်လိုမျိုးဓာတ်တွေကိုကောင်းမွန်လုပ်မလဲဘယ်လိုမျိုးနည်းနဲ့လုပ်မလဲဆိုတော့အဲ့ဒီအတွဲခေါ်ခံယူချက်တွေလုံးဝပြောင်းပြီးတော့မှအဲကိုရတော်ကပြောတဲ့လူမျိုးရေးဆိုင်ရာကိစ္စတွေရည်ရှိပြည့်ပြည့်ဆိုင်ရာကိစ္စတွေဖွံ့ဖြိုးတိုးတက်ရေးဆိုင်ရာကိစ္စတွေဆိုတဲ့ဥစ္စာအကုန်လုံးလုပ်လို့ရမှာပါ
ဒါပေမဲ့အခုအချိန်ထိကျွန်တော်တို့ကြည့်ရတော့တက်မလို့ဘက်မှာရောဒေသခံအာဏာပိုင်တွေအများစုဘက်မှာရောခုနကကုစီသူအောင်မြင့်ပြောနေတဲ့ယူဆဟောင်းကရှိနေတော့မယ်အဲ့တော့ဓာတ်ယူပြောင်းလဲနိုင်မဲ့လမ်းစာရောရှိရလားခင်ဗျဟ
ိုဒေါက်တာသူကြီးအာဏာမရခင်ကလေးကသူပြောပါတယ်1980နှစ်နိုင်ငံသားဥပဒေကိုဒါပြန်ပြီးတော့မှသုံးသပ်တင်တယ်လက်လာသုံးသပ်တင်တယ်ပြင်ဖို့သူမပြောဘူးအခုကိုပြီးအာဏာကော်မရှင်မှာဆိုရင်လည်းလက်တွေ့ကြတဲ့အရှင်ရမသူကပြောတယ်အဲ့တော့ဒီဟာဆိုတာဖြစ်မှာအဲ့လိုမှမဟုတ်ပေမဲ့ဆိုရင်ဒီဟာကြီးကတချို့လူတွေစဉ်းစားသလိုမရှိတော့မှကြက်နဲ့မှဟု
တ်ကဲ
့ကိုလက်ခံလဲသွားဆိုတဲ့ဟာမျိုးကဒါအလုပ်မဖြစ်ဘူးဒါမျိုးတွေက
ဟုတ်ကဲ့ကိုစီစူအောင်မြင့်ဖုန်းကတစ်ချက်ချက်ရရသွားတယ်ကျွန်တော်တို့ဘက်ကကျွန်တော်နောက်ပြန်ခေါ်ပါမယ်ကျွန်တော်နောက်ကိုစောစောထွန်းကိုဖိတ်ခေါ်ကြပါလေခင်ဗျကိုစောထွန်းကတော့ရခိုင်လူမျိုးနွယ်စုအစည်းအရုံးပါကိုစောထွန်းခုနကကိုစီသူအောင်မြင့်ပြောသွားတဲ့အယူဆကိုခြေဖြတ်ဖို့လိုတယ်ဆိုတဲ့အပေါ်မှာဘလို့မြင်ပါလေခင
်ဗျဒီအရေးခင်နေဖြစ်လာရတဲ့အကြောင်းတရားတွေထင်မှာကျွန်တော်တို့အနေနဲ့ဒီတပ်ခင်တွေရဲ့တဖို့သားတွေကိုမေ့ကြည့်တဲ့အခါမှာတော့အကြောင်းအရာ၃ခုတွေ့ပါတယ်အဲတစ်ခုကကြတော့ဒီနေစဲကလုံခြုံမှုအနေထားမရှိတာရဲ့အဲ့ဒါနဲ့တစ်ဆက်တည်းမှာဖြစ်ပေါ်လာတဲ့ဒီလူကြီးရဲ့အစမတန်တိုးပေါ်လာတာရဲ့နောက်ပြီးတော့မှဒီတရားဥပဒေစိုးမိုးမှုရှိတာပေါ့နော်ဒီ၃ခုကအဓိကကျပါတယ
်ဟုတ်ကဲ
့အဲ့တော့ဒီ၃ခုကိုကန်ပြေတဖို့အတွက်ကိုဒီဖက်အစိုးရမှစူးစမ်းတဲ့အခါမှာကျတော့အခုဒေါက်တာဆဲစုကြည်ဦးဆောင်တဲ့ဒီ UHRD ပေါ့ဗျာလူတိုင်းစာနာထားမှုကျင်းနေရရှာထားမှုနဲ့ဖွံ့ဖြိုးမှုဆိုင်ရာဒီပြည်ထောင်စုအဆင့်အလုပ်အဖွဲ့ပေါ့လေအဲ့ဒီအဖွဲ့ရဲ့အနေထောက်ကျင်းနေလို့ရှိရင်လည်းပဲဒီဖွံ့ဖြိုးရေးအပိုင်းနဲ့သူတို့ရဲ့ဒီအဓိကနောက်ဆုံးတကယ်ကကြတော့ဒီဖွံ့ဖြိုးရေးလောက်ကိုပဲသူတို့ရောက်တယ်ပေါ့အဲ့တော့ဟိုကျွန်တော်တို့ဒီသက်ခင်ဒီဖက်ကစိုးရိမ်တော့ကတစ်ခုကဖွံ့ဖြိုးကလိုတယ်ဒီသားဖွံ့ဖြိုးမှုကရှိဖို့လိုတယ်အလုပ်ကံခွင့်လည်းလိုတယ်ဒါပေမဲ့အဲ့ဒီထဲပုံပြီးအရေးကြီးတာကသူကကပြောတဲ့အချက်၃ချက်ပေါ့နော်အဲ့တော့အဲ့ဒီအပိုင်းတွေကိုကြတော့ဒီပြည်ထရေးတို့ပဲဖြစ်ဖြစ်ဒါမှမဟုတ်လို့ရှိရင်လည်းဒီကာကွယ်ရေးတို့ဖက်ကနေပြီးတော့မှဒီအင်တာအတိုင်းတဖို့ထားယူယူနဲ့ပေါဝင်ဖို့ကရင်းအရေးကြီးတယ်ပေါ့အဲ့တော့အဲ့ဒီအပိုင်းတွေမှာကြတော့ဘလို့အနေထားရှိလေဆိုတာကျွန်တော်တို့မသိနေတဲ့ခါကျတော့ဟာဒီတက်ခင်နေတဲ့မှာတော့ဒါဆိုရင်တော့ရှိနေတုံးပဲပေါ့နော
်ဟုတ်ကဲ့အခုကအစိုးရကညှိနေတာကဒုက္ခသည်တွေပြန်လည်နေရာချထားမယ်အေးချာချာနေလို့ရအောင်လို့မူလရရင်းနေမှာပြန်လည်နေရာချထားမယ်အဲ့တော့ဒီအချိန်ဒီအပေါ်မှာရောရခိုင်တိုင်းသားတွေအမြင်ဘယ်လိုရှိပါလဲခင်ဗျာ
အဲဒီတက်ခင်နေကတိတိရှာတိနေတာတခုကပါလေဆိုတော့အဲဒီအထက်မှာနိုင်ငံသားမိုးရီတွေအများကြီးပါတယ်နောက်ပြီးတော့မှတရားဥပဒေစိုးမိုးမှုအပေါ်မှာဟိုလမ်းနာမှုမရှိတဲ့လူတွေအများကြီးပါတယ်နောက်ပြီးတော့မှဒီအချိန်ဖက်လုပ်ငန်းတွေမှာပေါ်ပေးတဲ့လူတွေအများကြီးပါတယ်ဆိုတော့အဲဒီလိုလူတွေနဲ့အခုပြန်ပြီးတော့မှရှိနေထိုင်ဖို့ဆိုလို့ရှိရင်အခက်အခဲရှိမှာပေါ့အဲ့တော့အဲ့ဒီအနေထားပေါ်မှာဟိုအစိုးရကဘယ်လိုကတည်းကလဲအဲသူတို့တွေနဲ့ပြန်ပြီးတော့မှအထူးနေလို့ရှိရင်အဲ့လိုမျိုးအချိန်နဲ့မရောက်ဖို့အတွက်ကိုဘာအစီအစဉ်တွေရှိနေပေါ့အဲ့လိုမျိုးပုံမှန်တော့ကြီးရှိပါတယ်သူတို့က
ဟုတ်ကဲ့ခင်ဗျာကုစောထွန်းလီလိုက်ပေါ်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်ကမန်းအမျိုးသားဖွံ့ဖြိုးရေးပါတီကဥတင်ွေဖိတ်ခေါ်ကြပါလေဥတင်ွေကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါလေ
ဟုတ်ကဲ့ဥတင်ွေခုနကကုစီသူအောင်မြင့်ကုစောထွန်းတို့ပြောထားတဲ့အချိန်မှာကုစီသူအောင်မြင့်ကတော့ရေရှည်သဖြင့်ဖြည့်ရှင်းမယ်ဆိုလို့ရှိရင်မွတ်စလင်လူကြီးနဲ့ပတ်သက်လို့ယူဆပြောင်းတင်တယ်ဆိုတဲ့အမြင်ဖြစ်ပါလေကုစောထွန်းကတော့သူကလက်တလောအချိန်ကြီးရဆိုရှင်တော့လုံခြုံရေးရှုထောင့်ကနေပြီးတော့ချီးကပ်နေတာတွေ့ရပါလေလိုအပ်ချက်ပေါ့နော်ဥတင်ွေကရောဘယ်လိုလိုအပ်ချက်များမြင်ပါလဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်ဒီဥစ္စာတော်ထုံးပြောတယ်သဘောအကျပါတယ်ကျွန်တော်တရားဥပဒေစိုးမိုးရေးပေါ့ဒေတာစစ်ကြည့်ကြရတော့တရားဥပဒေစိုးမိုးဟိုအရေးကြီးတာတယ်
ဟိုဦးဇီးလူအောင်နဲ့တော့ရလဲတဘာဝကြပါတယ်ဒီမဲ့ဒီစနေဆိုတဲ့နေရာမှာဒီကနေ့ကျွန်တော်တို့ဖေဖော်ဝါရီစနေကိုကျွန်တော်တို့ဖွဲ့ရတော့မယ်အနေထားတစ်ခုမှာမတူဖွဲ့ကြမှုဆိုတာကိုလည်းကျွန်တော်တို့ကလက်ခံဖို့လိုပါတယ်
ဟုတ်ကဲ့နောက်တော့ရှင်တူသူဆွေးနွေးဖို့ဆိုပြီးတော့တယ်လီဖုန်းနံပါတ်ပေးထားပါတယ်ဥမောင်မောင်နဲ့ကုတုပလောင်ဒုက္ခတစ်စကားဆိုတော့ကျွန်တော်တရက်ဆက်ဆက်မှာပဲဒီအချင်းကြီးတို့ရဲ့ခံစားမှုကိုလည်းတခါလေးမေးလိုက်ချင်ပါတယ်ဥမောင်မောင်ကြားပါလားခင်ဗျဟုတ
်ကဲ့ပါကြားပါတယ်ခင်ဗျ
ဟုတ်ကဲ့ဥမောင်မောင်ခုနကဆွေးနွေးသွားတော့ကုစီသူကိုစောစောထုံးကုတင်ငွေတို့ပြောသွားတယ်ကြားမိပါပါဥမောင်မောင်ကဒီကုတုပလောင်ဒုက္ခတစ်စကားမှာဘယ်နေ့ကစပြီးတော့ထွက်ပြေးလာလဲ
ဟုတ်ကဲ့ပါခင်ဗျကျွန်တော်တော့ပြေးလာကြတာကဟောလေဩဂုတ်လ20ကိုရနေလောက်မှကျွန်တော်ဟိုကနေထွက်ပြေးလာကြရခင်ဗျာ
။ဘာကြောင့်ပြေးတာလဲ
။အစ်ဒီအညာနာပတ်ဝန်းကျင်မှာရှိတဲ့ကင်းတိကင်းတွေကိုလေအကျုံးပါသမားရဲဝင်ရောဖြတ်ခိုက်လိုက်တယ်လေ
။ဟုတ်ကဲ့
။အဲ့ဒါကိုသူတို့စစ်တပ်တွေပါလေအဲ့ဒီနားမှာကင်းစကင်းနားမှာသူတို့ခိဆုံးတယ်။အဲ့ဒီကာရီနောက်ပိုင်းမှာခရယာမရချာမှာကျွန်တော်တို့ကသူတို့အဲလာပြီးမင်းရှုလိုက်တယ်။အဲ့ဒီအ
မေကဘယ်သူကမင်းရှုတာလဲ။မင်းရှုတယ်ဆိုတာဘယ်သူကမင်းရှုတာလဲ
။မင်းရှုတာသူတို့ကဟိုမင်းရှုတာစစ်တပ်ကလည်းလာပြီးတော့ရှုလိုက်တယ်နော်။သူတို့အဲသူဒီနောက်ပိုင်းမှာနတ်ထလာတွေပါတကာလုံးဝင်ပြီးတော့အခုလုံးမင်းရှုလိုက်တယ်အဲ့ဒါကြောင့်ကျွန်တော်ပထမပိုင်းမှာထော့တေးဘုံကိုတွေ့လိုက်တဲ့ဟိုလုံးရွှေထရဝလုံးတနေကွန်အဲ့ဒီနေရာမှာထော့တေးမှာနေရတယ်နောက်တဲ့နေဝန်လည်းအချိန်မှာကျောင်းသားတွေလောက်မှာကျွန်တော်တို့ထောင်ကနေပြန်လို့ထွက်ပြီးတော့ကျင်းကျုံးဘက်ကိုထွက်ပြီးတော့အဲ့ဒီနားကနေချောင်းကိုချော်ပြီးတော့ကျွန်တော်တို့ဒီပိုင်းဆောင်သူမျိုးနေရအခုရှိပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံနေစဘ
ောကျွန်တော်နောက်တစ်ခုသိချင်တာဥမ္မမောင်အခုဥမ္မမောင်တို့ကတော့ခုနရွာဦးမီရှိုးလို့ထွက်ပြေးတာပေါ့နောက်ပိုင်းမှာဒီစစ်စင်ရေးတွေကအစိုးရကရက်လိုက်ပြီဆိုပြီးတော့ဩဂတ်လကိုပိုင်းမှာကြီးညာတဲ့နောက်ပိုင်းမှာထွက်ပြေးကြလာကြတဲ့လူတွေလည်းရှိနေသေးတယ်လို့ပြောပါတယ်သူတို့ကတော့ဘာကြောင့်ထွက်ပြေးလာကြတာလဲ
သူတို့ထွက်ပြေးလာကြတာကဘာကြောင့်လဲဆိုလို့ဆိုရင်အဲ့ဒီမှာရှိတဲ့လူတွေကိုစစ်တပ်ကလာပြီးတော့သူရင်သူမင်းလာတာလည်းမကြည့်ဘူးအဲအချမ်းပဲဆမဆိုပြီးတော့ဖင်းစစ်ကော်ဆောင်သွားတာအဲ့လိုကြီးရှိတယ်သူတို့ကရိုက်တဲ့ဘာညာလုပ်တယ်သူတို့လို့တဲ့နော်အမျိုးသမီးကလေးတွေတော်တော်များများကျွန်တော်ချိန်မှမှဆက်စင်းရတာတော်တော်များများရှိတယ
်ဟုတ်ကဲ့
အဲ့ဒါကြောင့်တော့ပြီးတော့သူတို့ထွက်ပြေးလာကြတာ
ဟုတ်ကဲ့
ဒီနေရာလည်းမရှိဘူးဘာမှမရှိဘူးကျွန်တော်တို့ကတော်တော်လုံးပါသွားတယ
်ဒီအဖြစ်ပြက်တွေနဲ့ပတ်သက်လို့တော့သတင်းဌာနတွေမှာလည်းတော်တော်များလွှင့်နေကြပါပြီကျွန်တော်တခုမေးချင်တာဥမ္မာမောင်အခုဘင်္ဂလားဒေ့ရှ်အစိုးရနဲ့မြန်မာအစိုးရညှိနှိုင်းပြီးတော့ဥမ္မာမောင်တို့အဲ့မှာရှိနေတဲ့ဒုက္ခသည်စခန်းတွေဒုက္ခသည်တွေကိုပြန်ပြီးခေါ်ယူဖို့ပြန်လည်နေရာချထားဖို့ညှိနှိုင်းဆောင်ရွက်နေတာရှိပါတယ်စီစီရေးလုပ်ငန်းတွေလုပ်မယ်ပြီးရင်ပြန်ခေါ်မယ်ဆိုတဲ့အပေါ်မှာဒီပေါ်မှာဥမ္မာမောင်တို့ဘယ်လိုသဘောထားရှိလဲခင်ဗျ
ဟုတ်ကဲ့ပါကျွန်တော်ပင်ခေါ်မယ်ဆိုလို့ကျွန်တော်ထွားလာတော့အပင်တော့ဘာစစ်နေနော်ရှိပါတယ်ဒါပေမဲ့အခုကတော့ဒီမှာရှိတဲ့လူတွေကခံစားနေရတာကျွန်တော်တော့ခံစားနေရတယ်အဲ့ဒီဖိုင်ဘီနောက်ပိုင်းမှာအခုမြန်မာဆူရာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအခုနားလည်မှုတာဇွန်လည်းလာမထုတ်မလို့ကျွန်တော်ခြားရတယ်မနေ့က
ဟုတ်ကဲ့အဲ့တော့အခု
အဲ့ဒါကိုဘယ်လိုစပွန်နဲ့သူကဆူရာကကျော်လာတာအတုံးတုံးကအတုံးကူရာကုစေတုံးစပတ်တူရှာရဘလိုအဲ့ကောမဲလို့နေအချပိမဲလို့ပြောတယ်အဲ့ဒီအတိုင်းလုံးမဆိုလို့ကျွန်တော်တို့ကဟန်ချလုံးမျိုးကတချို့လူတွေကဒီမှာခန့်ခွန်းနေကြတဲ့လူတွေကတော်တော်များများရှိတဲ့
ဒါပေမဲ့
ဟယ်လို
နိုင်ငံသားဖြစ်ဖြစ်မဖြစ်ဖြစ်ဒါပေမဲ့ဒီဘက်မှာနေခဲ့တဲ့လူတွေကိုပြန်ခေါ်မယ်လို့တော့ပြောပါတယ်မြန်မာဆွေရကအဲ့တော့93ဥပဒေရပါတော့အဲ့တော့ဦးမမောနိုင်ငံသားလားမြန်မာနိုင်ငံသားလားဖြစ်ပြီလား
ကျွန်တော်မြန်မာနိုင်ငံသက်ခိုင်မရသေးပါဘူးခင်ဗျာ
ဟုတ်ကဲ့အဲ့တော့ပြန်လာလို့ရှိရင်နိုင်ငံသားဖြစ်ဖြစ်ဟို NVC တို့ပါတို့တို့လုံနေတာရှိပါတယ်ဒီလုပ်ငန်းစီနေမှာရောပါပြီးတော့ဇောင်းပါလား
NVC လုံးမလက်ခံတော့ဆန္ဒရှိပါဘူး။ဘာကြောင့်လဲဆိုတော့ကျွန်တော်ကိုအပါလာနိုင်ငံသားဖြစ်ပြီးသားပါ။ကျွန်တော်နိုင်ငံရေရေကတော့ပြီးတယ်။ဒါရေရေကခိုင်ကုန်သားတွေ။အခုအဲ့ဒီရေကကိုနောက်ပိုင်းမှာရုပ်ရှင်ပြီးတော့
ဥပမာကျေးဇူးပါပဲခင်ဗျာ။ကျွန်တော်ပြန်ပြီးတော့ပင်နယ်ဆွေးနွေးသူတွေအလှည့်ပေးချင်ပါတယ်။ဦးစီသူအောင်မြင့်အဓိကတော့ကျွန်တော်ခုနကဦးစီသူပြောသွားတဲ့အထက်မှာအယူဆပြောင်းတင်နေဆိုတဲ့အခြေအနေပေါ်တော့ဒုတိယအခြေအနေကဒီမူရင်းနေရာတွေကမှပြန်ပြီးတော့နေရာချထားမယ်ဆိုပြီးမြန်မာဆွေရဘက်ကပြောထားပါတယ်။ဒုက္ခသည်စခန်းတွေပါမထားဘူးပေါ့။ဆိုလွယ်ကမူရင်းကျေးရွာတွေမှာပြန်နေကြမယ်ရခိုင်လည်းပြန်နေမယ်မွတ်စလင်လည်းပြန်နေမယ်အဲ့ဒါကတော့ဖြစ်နိုင်ကြတကယ်ရှိရလားခင်ဗျအ
ဲ့ဒီဥစ္စာကတော့ကျွန်တော်တို့က2016အောက်တိုဘာ8ပိုင်းကိုပြန်ကြည့်လိုက်ရင်သိပါတယ်ဟုတ်ကဲ့နှစ်ပေါင်းများစွာအဲ့ဒီမှာတို့ကအတူတူနေလာခဲ့ကြတာပါပဲအဲနောက်ပြီးတော့မှအဲ့ဒီမှာလုံခြုံရေးတွေလည်းရှိတယ်အများကြီးဟိုကဖြစ်ပါတယ်အရှင်းပြပါတယ်အဲဒါပေမဲ့အဲကိုရတော်ကပြောသလိုပေါ့ဒီကိုရတော်ကလို့တစ်ဖက်မှာလည်းအကြမ်းဖက်သမားတွေရှိနေမယ်တစ်ဖက်ကလည်းမယုံတင်ကြတွေရှိနေမယ်ဆိုရင်တော့ဒါတော့ဟိုမဖြစ်ဘူးပေါ့နော်အဲ့တော့ဒီလိုအခြေအနေမျိုးတွေကိုကြော်လွန်အောင်ဟိုလုပ်ကြတော့လုပ်ပြရမှာပေါ့အဖြစ်တာကတော့ဖြစ်ပါတယ်ဒါပြဿနာမရှိပါဘူးဘာလို့လဲဆိုတော့နှစ်ပေါင်းများစွာတို့နှစ်ပေါင်းအများကြီးအတူတူနေခဲ့ကြတာသမိုင်းမှာရှိပါတယ
်ဦးစည်းသူနောက်တစ်ချက်ကျွန်တော်မေးချင်တာကစစ်တွေမြို့နားမှာရှိတဲ့ဒုက္ခသည်စခန်းတွေမှာမွတ်စလင်ဒုက္ခသည်တွေတသိန်းနီးပါးလောက်ရှိနေတယ်လို့ပြောတယ်ဒီလူတွေနဲ့ပတ်သက်လို့နေရာချထားကြီးရောဘာမှဆိုးရမဆောင်ရသေးဘူးလား
ဟုတ်တယ်အစိုးရဘာမှမဆောင်ရွက်ပြီးဘူးတကယ်တော့အဲ့ဒီအခြေအနေတွေကလည်းဟိုဒီဘက်ကခုနကပြောတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကအခုထွက်ပြေးသွားတဲ့မိုးစင်တွေအတွက်သူတို့အတွက်သင်္ကန်းစာတွေပဲလေအတခုဖြစ်တယ်ဆိုရင်ခုနကပြောသလိုအတို့တွေကိုစခန်းထဲမှာထည့်ထားမယ်စခန်းထဲမှာထည့်တယ်ဆိုတာကဘုမ္မနေနေပြောရင်ဒါအခြေချုပ်စခန်းတွေပဲအကုန်လုံးကအပြင်ကိုမထွက်ရဘူးဒီစခန်းတွေကမှပဲနေရတယ်တစ်သိန်းတော့ရှိတယ်ကျွန်တော်ကိုယ်တိုင်ရောက်တယ်ဒီချိန်မကကျွန်တော်ရောက်တယ်ပေးချာကျွန်တော်လေ့လာကြည့်တယ်အဲ့မှာကျွန်တော်အများကြီးတွေ့တာရှိတယ်အဲ့တော့ဟိုတချို့နိုင်ငံတချို့ကဆွဆွဲတာတွေလည်းဒီအချက်တွေပေါ်မှာအခြေခံပြီးဆွဆွဲတာဥပမာ just solar ဆိုလဲအဲ့ဒီနေရာလောက်ထိကိုသူရောက်သွားတယ်ရောက်သွားပြီးတော့မှဟိုဟိုဒီ Holocaust စခန်းတွေအစပိုင်းကာလနဲ့တူရယ်ဆိုပြီးတော့မှသူကဆွဆွဲတာတွေရှိတယ်
ဟုတ်ကဲ့
အဲ့ဒီချိန်လေးပါအခုတည်းရှိပါတယ်
ဟုတ်ကဲ့ကျွန်တော်ချိန်လည်းမရပါဘူးနောက်ဆုံးကိုစိုးစိုးထုတ်မေးချင်ပါတယ်ခင်ဗျာခုနကပြန်လည်နေရာချထားရေးမှာမူလကြေးရွာတွေမှာပြန်နေဖို့ဆိုတဲ့မူလအတိုင်းပြန်နေဖို့ဆိုတဲ့အနေအထားဘယ်လောက်ထိဖြစ်နိုင်ပါလဲခင်ဗျာရခိုင်လူမျိုးတွေအတွက
်အဲရခိုင်တွေကတော့ဒီမူရင်းအတိုင်းပြန်နေနေရာချထားမယ်ဆိုလို့ရှိရင်အဲအဲ့မှာဖြစ်နေပြဿနာကဒီပဋိပက္ခတွေဖြစ်တဲ့အခါမှာဒီအရေးခင်းတွေဖြစ်တဲ့အခါမှာဒီမူဆင်လူတွေကအရင်များကြပြီးတော့မှဒီအချင်းပဲသမားတွေနဲ့ဒီသက်ခင်နဲ့အဲမကွေးတဲ့ပုံစံတွေရှိတယ်။နောက်ပြီးတော့မှအချို့ဒီသက်ခင်တွေပြောတဲ့အတိုင်းဆိုလို့ရှိရင်ဒီသက်ခင်တွေကဒီအချင်းပဲလူငယ်တွေမပေါဝင်ပြီးတော့ပယ်တဲ့တာတွေရှိတဲ့ခါကြတော့ဟိုအဲ့လိုမျိုးရခိုင်တွေကလည်းလူတွေအရင်နေတယ်။နေတဲ့အခါမှာအဲ့လိုမျိုးကပုံမှန်အတိုင်းအဲ့ဒီအချင်းတွေပြင်နေရမယ်ဆိုလို့ရှိရင်သူတို့ကတော့ဘယ်လိုမှမနေရသေးအနေထားမှရှိတယ်ပေါ့နော်။ဒါပေမဲ့အဲ့လိုမျိုးနေလိုက်အဲ့လိုမျိုးနေရှာတပ်ပြီးလို့ရှိရင်လုံခြုံရေးအနေအထားကဘယ်လိုစဉ်းစားပြမှာလဲ။အဲဆိုပါစို့အမူမူရင်းနေရာကိုပြင်ထားမယ်ဆိုလို့ရှိရင်အဲ့လိုမျိုးအခြေအနေမဖြစ်ဖို့အတွက်အာမခန့်ချက်ကပါလိမ့်ရှိတယ်။ဒါမျိုးတွေကိုဒီသက်ခင်နဲ့သိရှိနေကြပါတယ်
။ဟုတ်ကဲ့ဒါနဲ့ပတ်သက်လို့ကအာမခန့်ချက်တစုံတရာအာနာဝင်ဒီဘက်ကပြောတာဆိုတာစီစဉ်ထားတာသတိထားမိလားရှိပါလားခင်ဗျ။
အခုထဲဒီကတော့ဒီလူချင်းရဲ့အပေါ်မှာဒီသက်ခင်ဒီဘက်ကလုံးဝယုံကြည်မှုမရှိဘူး။ဘာလို့လဲဆိုတော့အခုဒီတော်တင်းမှာပဲဒီတိုင်းနယ်ကိုအသက်ခံရတာရှိတယ်နောက်ပြီးတော့မှဒီဒေသတော်လာတဲ့အပေါ်မှာဒီကုသင်းတော်လာတဲ့အခါမှာဒီချင်းချောင်းတဲ့လက္ခဏာတွေတွေ့ရတဲ့အခါကျတော့ဒေသခံတွေဘက်ကတော့လူချင်းနဲ့ပတ်သက်ပြီးမှဘာမှယုံကြည်ချက်မရှိဘူးဖြစ်နေပါတယ်
နောက်တစ်ခုကမောင်တော့ဘက်မှာအခုနေရာပြန်လဲချထားရေးမှာထွက်ပြေးနေတဲ့ရခိုင်တိုင်းသားဒုက္ခသည်တွေလည်းရှိပါတယ်သူတို့ကပြန်ဖို့အဆင်သင့်ဖြစ်နေကြပြီလား
ရခိုင်တိုင်းကတော်တော်များများပြန်ကြပါတယ်ဒါပေမဲ့တခြားမျိုးနေစုတွေဖြစ်တဲ့ဟိန္ဒူတို့မရမကြီးတို့ကတော့သူတို့ကတော့ပြန်တော့ဖို့အစီအစဉ်မရှိဘူးလို့ပြောပါတယ်တော်တော်များကတော့
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒဲလီလိုက်အစီအစဉ်
ခုတစ်သိန်းမှပဲကျွန်တော်ပြောလိုက်ချင်တာကလေကျွန်တော်တို့အဖွင့်ရနမေကရခိုင်တိုင်းသားမျိုးနွေများအစီအယုံပါကျွန်တော်ဒါကဆက်ပြီးတော့မှဟောပြလိုက်တာပါ
ဟုတ်ကဲ့ပါခင်ဗျာကုသိုလ်ထုံးကျေးဇူးပါကျွန်တော်တို့ဒဲလီလိုက်အစီအစဉ်ကျွန်တော်အချင်းစစ်သွားလို့ပါအဓိကပါဝင်ဆွေးနွေးပြီးတဲ့ဥစီသူအောင်မြင့်ဥစစောထွန်းဥတင်ငွေနောက်တော့ရှင်နေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒဲလီလိုက်အစီအစဉ်ရနာခွင့်ပြုပါ
ကိုယ်တော်ညိုစီစဉ်တင်ဆက်တဲ့အင်္ဂါနေ့ညတိုင်းရဲ့ဒီလိုင်းစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ် VOE ကနေဗုဒ္ဓဟူးနေ့မနက်ခင်းမြန်မာဘာသာအစီအစဉ်လေးကိုဆက်ပြီးတော့အသံလှမ်းပေးနေပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
တောင်ကိုရီးယားမြို့သားလွှတ်တော်မှမင်ကွန်းပြောကြားခဲ့တဲ့အခါသမ္မတဒေါ်နယ်ထရမ့်ကလူတအူးချင်းစီရဲ့အခွင့်အရေးကိုလေးစားပြီးကမ္ဘာစည်းဝါးရေးဥဆောင်နိုင်ငံတွေထဲမှတစ်ခုအပါဝင်ဖြစ်တဲ့တောင်ကိုရီးယားနိုင်ငံရဲ့ဒီမိုကရေစီထွန်းကားမှုနဲ့ဆိုးမြို့တော်ရဲ့မြောက်ဖက်ကီလိုမီတာ40กว่าမှတည်ရှိတဲ့မြောက်ကိုရီးယားအကျဉ်ထောင်နိုင်ငံတော်တို့ကိုနှိုင်းယှဉ်ပြောကြားသွားပါတယ်ဒီလိုပြောကြရမှာမြောက်ကိုရီးယားအစိုးရရဲ့လူခွင့်ရေးချိုးဖောက်မှုတွေအကြောင်းကိုလည်းထည့်သွင်းပြောကြားခဲ့ပါတယ်။မြောက်ကိုရီးယားအလုပ်သမားတွေဟာသီးမခန့်နိုင်လောက်အောင်ဆိုးရတဲ့အခြေအနေအောက်မှာမဆိုးစလောက်လုပ်ခတ်နဲ့နိုင်ရည်ပေါင်းများစွာအလုပ်လုပ်ကြရပါတယ်။အလုပ်တာဝန်လွန်စွာကြီးမားလှပေမဲ့1990ပြည့်လွန်တုန်းကအငတ်ပေးကြရောက်ပြီးမြောက်ကိုရီးယားပြည်သူတသန်းကျော်သေဆုံးခဲ့ကြရပါတယ်။ဒီနေ့အထိလည်းအငတ်ပေးနဲ့ဆက်လက်သေဆုံးနေကြဆဲဖြစ်ပါတယ်။တစ်ဖက်မှာတော့မြောက်ကိုရီးယားအစိုးရဟာသူ့ရဲ့အာဏာရှင်ကြီးတွေကိုဂုဏ်ပြုတဲ့အထိမ်းအမှတ်ကြီးတွေ၊ရုပ်ထုကြီးတွေ၊မျှော်စင်ကြီးတွေပြုလုပ်ဖို့2012နဲ့2013ခုနှစ်တွင်မှာအမေရိကန်ဒေါ်လာတန်ပေါင်း200ခန့်အသုံးပြုခဲ့ကြပါတယ်။အဲ့ဒီငွေပမာဏဟာပြည်သူတွေလူနေမှုအဆင့်တန်းမြင့်မားရေးအတွက်သတ်မှတ်ထားတဲ့ငွေပမာဏရဲ့တစ်ဝက်လောက်ရှိပါတယ်။အဲ့ဒီနောက်ကျန်ရှိတဲ့ငွေကိုတော့မြောက်ကိုရီးယားအစိုးရအပေါ်တစ်ဆာစောင့်တည်သူတွေကိုအချိုးကျဝေငှပေးပါတယ်။ခမန်းကြီးအဖြစ်မြောက်ကိုရီးယားနိုင်ငံသားတသိန်းလောက်ဟာရဲဘက်စခန်းတွေမှာအလုတ်ကျန်းလုတ်ပြီးညှဉ်းပန်းနှိပ်စက်ခြင်း၊ငတ်မွတ်ခြင်း၊လိမ်ပိုင်းဆိုင်ရာစော်ကားခြင်းနဲ့တပ်ဖြတ်ခြင်းတွေကိုတောင်းခံနေကြရပါတယ်။ ခရိယန်ဘာသာဝင်တွေနဲ့တခြားဘာသာကိုးကွယ်သူတွေဟာဖျားဝှက်ပြနေတာဒါမှမဟုတ်ဘာသာရေးစာအုပ်တစ်မျိုးမျိုးကိုကန်ဆောင်ထားတာတွေ့ရှိရင်ဖန်စီထိန်သိမ်းခြင်းညှဉ်းပန်းနှိပ်စက်ခြင်းနဲ့ဖြစ်ရအတော်များများမှကွပ်မျက်ခြင်းခံခဲ့ကြရပါတယ်။မြောက်ကိုရီးယားအမျိုးသမီးတွေဟာလည်းနိုင်ကြတဲ့အမျိုးနွယ်ဖြစ်တယ်လို့ယူဆခြင်းခံရရင်ရရှိလာတဲ့ကိုယ်ဝန်ကိုအတင်းဖျက်ချခြင်းခံကြရပါတယ်။အဲ့ဒီလိုကလေးတွေမွေးလာခဲ့မယ်ဆိုရင်လည်းမွေးကင်းစကလေးတွေဟာအသက်ခံကြရပါတယ်။မြောက်ကိုရီးယားအမျိုးသမီးတယောက်ဟာတရုတ်အမျိုးသားတယောက်နဲ့ကလေးရခဲ့တယ်ဆိုရင်အဲ့ဒီကလေးတွေကိုမိဘတွေစီကသိမ်းယူသွားပါတယ်။မျိုးမစစ်တဲ့အတွက်အသက်ဆက်ရှင်ဖို့မထိုက်တန်ဘူးလို့အဆောင်ဖြစ်သူကပြောတယ်လို့ဆိုပါတယ်။မြောက်ကိုရီးယားနိုင်ငံမှာနေရတဲ့ဘဝကြောက်စရာကောင်းလွန်အောင်ဆိုးရတဲ့အတွက်နိုင်ငံသားတွေဟာကြေးကျွန်တွေအဖြစ်ပြပကိုတင်ပို့ပေးဖို့အစိုးရအရာရှိတွေကိုလက်ထိုးကြပါတယ်။မြောက်ကိုရီးယားမှာနေရတာတဲ့ကျွန်ဖြစ်ရတာကသူတို့အဖို့ပိုကောင်းသေးတယ်လို့ပြောပါတယ်။ထွက်ပြေးဖို့ကြိုးပမ်းတာဟာတည်ရန်ခံရနိုင်တဲ့ပြမှုဖြစ်ပါတယ်။ထွက်ပြေးလွတ်မြောက်လာသူတယောက်ကထိုစင်ကဖြစ်ရက်ကိုပြန်တွေးပြီးသူဟာအဲ့ဒီတုန်းကလူသားတယောက်တောင်မဟုတ်ခဲ့ဘူး။တရိတ်ဆန်တစ်ကောင်နဲ့သာပို့တူခဲ့တယ်။မြောက်ကိုရီးယားကလွတ်မြောက်လာပြီးမှသာလူဘဝဆိုတာဒီလိုနေရတာပါလားဆိုတာကိုသဘောပေါက်ပါတော့တယ်လို့ပြောခဲ့ပါတယ်။ဒါကြောင့်လူမျိုးကတော့တမျိုးတည်းသာဖြစ်ပေမဲ့ကိုရီးယားကနှစ်နိုင်ငံဖြစ်နေပါတယ်လို့သမ္မတထရန့်ကပြောပါတယ်။ကိုရီးယားတနိုင်ငံမှာတော့ပြည်သူတွေဟာသူတို့ဘဝနဲ့သူတို့တိုင်းပြည်ကိုထိန်းချုပ်ပိုင်ခွင့်ရှိတယ်။ပြီးတော့လွတ်လပ်မှုနဲ့တရားမျှတမှုရှိတဲ့အနာဂတ်ကိုရွေးချယ်နိုင်တယ်။ယဉ်ကျေးမှုထွန်းကားပြီးကြီးမားတဲ့ဆွမ်းဆောင်မှုတွေကိုမျှော်မှန်းနိုင်တယ်။တခြားကိုရီးယားတနိုင်ငံမှာတော့ခေါင်းဆောင်တွေဟာမင်းဆိုမင်းညစ်ဖက်စစ်ဖိနှိပ်ချုပ်ချက်ခြင်းဆိုတဲ့နာမည်တွေနဲ့အညီပြည်သူတွေကိုအကျဉ်းသွင်းထောင်ချထားပါတယ်။ကျွန်တော်တို့တွေအားလုံးစီးလုံးညီညွတ်ချင်းဖြင့်လွတ်လပ်သောကိုရီးယားတနိုင်ငံလုံးချုံစိတ်ချရသောကျွန်းဆွယ်တစ်ခုနဲ့မိသားစုတွေပြန်လည်ပေါင်းစည်းရေးကိုမျှော်မှန်းကြပါစို့လို့သမ္မတကြီးထရမ့်ကပြောကြားသွားပါပဲရှင
်။အမေရိကန်စိုးရိမ်သဘောထားအမြင်အာဖို့ကိုတင်ပြလို့ပြီးပါပြီ
။သရရှင်ဒီကုနားဆင်ခဲ့ရတာကတော့အမေရိကန်စိုးရိမ်ရဲ့သဘောထားအမြင်သာဖြစ်ပြီး VO ရဲ့အာဘော်မဟုတ်ကြောင်းတည်ပြရပါတယ်ခင်ဗျာ။VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို burmese.voanews.com ဆိုတဲ့အင်တာနက်စာမျက်နှာမှာပြန်လည်နားဆင်ဖတ်ရှုနိုင်သလို VOA ရဲ့ Facebook စာမျက်နှာကနေတဆင့်လည်းနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ။အခုတော့သတင်းချင်းချုပ်ကိုကိုစောဝင်းလိုင်ကတလဲချင်းညာပေးမှာဖြစ်ပါတယ်ခင်ဗျာ
။စင်မဘူးနိုင်ငံကို38နှစ်ကြာအုပ်ချုပ်ခဲ့တဲ့တမန်ရောဘတ်မူကာဘေယာရုကနှုတ်ထွက်သွားပြီးတဲ့နောက်မြို့တော်ဟာရဲဒီမှာပြည်သူတွေအောင်ဝတ်ခံခဲ့ကြပါတယ်။မကြာသေးခင်ကယာရုကဖေရှားခံလိုက်ရတဲ့ဒုသမရအမဆွန်မနာဂါဝါဟာသမရသည့်အဖြစ်ဗုဒ္ဓဟူးဒါမှမဟုတ်ရင်ဂျာတာပရိနေမှာကျန်းသစ်စာချိန်ဆမယ်လို့လက်ရှိအာဏာရဇာနု PF ပါတီတာဝန်ရှိသူတွေကပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြတဲ့ရိုဟင်ညာဒုက္ခသည်တွေပြန်လက်ခံရေးနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံနဲ့နားလည်မှုစာချုပ်လာလက်မှတ်ရေးထိုးနိုင်မဲ့အချိန်အတိအကျကိုမပြောနိုင်ပေမဲ့လည်းအများဆုံးလက်မှတ်ရေးထိုးနိုင်မယ်လို့မျှော်လင့်ကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကနေပြည်တော်မှာမနေ့ကကျင်းပတဲ့အာရှဥရောပနိုင်ငံရေးဝန်ကြီးတွေရဲ့ CEO ပွဲအပြီးသတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်။ရခိုင်ပြည်နယ်အတွင်းဖြစ်ပေါ်နေတဲ့ပဋိပက္ခတွေဟာ ethnic cleansing လို့ခေါ်တဲ့လူမျိုးတုံးတုတ်တင်ရှင်းလင်းတဲ့လက္ခဏာတွေအားလုံးနဲ့အလားတရံတူနေကြောင်းမြန်မာနိုင်ငံမှာရောက်ရှိနေတဲ့အမေရိကန်အထက်လွှတ်တော်ကိုယ်စားလှယ်အဖွဲ့ကပြောကြားလိုက်ပါတယ်။ဒုက္ခသည်တွေရဲ့မိသားစုဝင်တွေတာသမီတွေနဲ့ခင်ပွန်းသည်တွေအသက်ခံရတာမျိုးသမီးတွေမတရားပြုကျင့်ခံရတာအိမ်တွေမိရှုခံရတာစတဲ့ဆင်မချမရေးပွဲရာကိစ္စရပ်တွေကိုကိုကပီးရန်ကုန်မြို့အမေရိကန်တန်ရုံမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းဒီမိုကရက်အထက်လွှတ်တော်အမဂျက်ဖ်မာကလီကပြောကြားလိုက်တာဖြစ်ပါတယ်။အမေရိကန်နိုင်ငံရဲ့ဌာနကတော့ရခိုင်ပြည်နယ်မှာဖြစ်ပေါ်နေတဲ့ပဋိပက္ခတွေကိုလူမျိုးတုံးတုတ်တင်ရှင်းလင်းမှုအဖြစ်သတ်မှတ်တင်မတင်ဆိုတာကိုချင့်ချိန်နေစေဖြစ်ပါတယ်။ကလသမကကလေးများဆိုင်ရရမုံငွေအဖွဲ့ UNICEF ရဲ့တာဝန်ရှိသူတွေဟာဘင်္ဂလားဒေ့ရှ်အနာဘန်နီနဲ့ပူးပေါင်းပြီး Cox's Bazar မှာရှိတဲ့ရိုဟင်ညာဒုက္ခသည်စခန်းတွေကရေတွင်းထဲမှာ Ecoland ယောဂပိုးမှပေါင်မှုမြင်မာနေတာကိုအရေးတကြီးစစ်ဆေးမှုတွေပြုလုပ်နေကြပါတယ
်။ကိုယ်သတင်းချင်းချုပ်ကိုကိုစောင်းလိုက်ချင်းညာပေးခဲ့တာဖြစ်ပါတယ်။ဒီမနက်စီစဉ်ထုတ်လို့ရမှုကကိုချောင်းလင်ဖြစ်ပြီးတော့ Engineer ကတော့ Zeynep Abdulrahman ဖြစ်ပါတယ်။ VOA American တန်မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိ90မီတာ30 40 49 50နဲ့ line meter 190လို့ကနေအတန်းလွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သွားရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေ။ကျွန်တော်ကျန်နေပါ
This program has come to you from the Voice of America, Washington.